Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တော်ရှင်များရှင်2019ခုနှစ်ဧပြီလ26ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်လေးကိုမြန်ခင်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်များ9:00နာရီအထိဆိုင်းကီလိုမီတာ24 25 32နဲ့51တို့ကနေတိုက်ထုံးလွှင့်ပေးနေပါတယ်။ကျွန်မအီတန်စမာဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လို့ပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခုနှစ်ရှော့ချပေးမယ့်သတင်းတွေကြောင့်အမေရိကန်နဲ့အာရှဆုရှယ်ယာဇီးတွေတက်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်သက်ကျင်းပမဲ့အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရေးပါဝင်လူကြုံရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးဖို့ရှိနေပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူချင်းညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှင်နေနာဆင်ကြားမှာကပြီးခဲ့တဲ့ဆိုရလက်ထက်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေလက်ထက်မှာပြည်အောင်စုချက်ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလှူခဲ့တယ်လို့ပြောဆိုနေကြတဲ့ငွေတန်းပေါင်း1900ကျော်ကိုမကြမီရက်ပိုင်းအတွက်မှပြန်လည်ပေးအပ်မယ်လို့ပြောဆိုထားတဲ့အကြောင်းကို
ငကြီးကဝဥဖုံးမကြီးရအိတန်း1900ကိုရပိုက်လိုပေးမယ်တဲ့အဲ့လိုပြောတာကြာ။တန်တရီကတော့သူတို့ပြီးပါလိမ့်မယ်ဘယ်တော့ပြီးမယ်တော့မသိဘူးပေါ့နော်။နောက်တစ်ခါရွှေသူကငွေကြီးငွေကြီးအဲ့ဒီ
လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကအရင်နှစ်တွေကတည်းကဆိုင်အစဉ်စနစ်စစ်တက်လာတဲ့သတင်းပြင်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းကအကူအညီတွေကိုရှော့ချသွားမယ်ဆိုတဲ့သတင်းဆက်ရပြီးကိုလည်းဒီညပိုင်းမှာနာဆင်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကြောင်းလည်းဦးနဲ့မတ်တင်ကြီးထပ်တို့ကကြီးညာပေးသွားပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုချင်းရဲ့ဝင်ငွေခွင်တွေကိုရှော့ချပေးမယ့်အစီအစဉ်ကြောင့် Wall Street ငွေကြေးဈေးကွက်မှာအဆုရှယ်ယာဈေးတွေမနေ့တုန်းကမြင့်တက်သွားခဲ့တယ်လို့အာရှဈေးကွက်တွေမှာလည်းရှယ်ယာဈေးတွေအကောင်းခဲ့ပါတယ်။ကမ္ဘာပေါ်ကစက်မှုထုံးကားတဲ့နိုင်ငံတွေထဲမှာအမေရိကန်ကော်ပိုရေးရှင်းကြီးလုပ်ငန်းကြီးတွေပေါ်အခွန်ကောက်ခံမှုနှုန်းအမြင့်ဆုံးဖြစ်ပြီးသမ္မတထရန့်ကတော့အခွန်တွေကိုအကြီးကျယ်ရှော့ချပြဖို့ပြင်ဆင်နေတာပါ။အခွန်သတ်မှတ်ချက်ပြင်ဆင်မဲ့အစီအစဉ်ကိုဒီကနေ့ကြီးညာဖို့စီစဉ်ထားပြီးပြီးခဲ့တဲ့နေ့ထဲသမ္မတရွေးကောက်ပွဲမဲဆွေရမှာဂရီပေးထားတဲ့အတိုင်းလက်တော်သတ်မှတ်ထားတဲ့35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိရှော့ချဖို့ကွန်ဂရက်စ်လွှတ်တော်ကိုသမ္မတကတိုက်တွန်းလိုက်မယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။အမေရိကန်မှာအခွန်ကောက်ခံမှုနှုန်းများလွန်းတာကြောင့်စီးပွားရေးလုပ်ငန်းအသစ်တွေကိုဆွဲဆောင်ရမှာတခြားနိုင်ငံတွေနဲ့မရှင်နိုင်ပဲဖြစ်နေရတယ်လို့လည်းအင်ဂျီနီယာပြောခွင့်ရရှော့စတရိုက်ဇာကပြောဆိုထားတာပါ။ကွန်ကောက်ကမှုစနစ်ပြုရင်ပြောင်းလဲဖို့အမေရိကန်ဥပဒေအမှတ်တွေဂရီပေးထားတာနှစ်နဲ့ချီချမ်းမြင့်နေပြီဖြစ်ပေမဲ့စီးပွားရေးလုပ်ငန်းကြီးတွေနဲ့တချို့လူတွေကိုခွန်လျှော့ပေးပြီးတခြားလူတွေကိုတိုးကောက်မယ်အစီအစဉ်မှာအခြေတင်ဖြစ်စရာတွေပေါ်ပေါ်ရာကကြိုးပမ်းမှုတွေအများမထင်ပဲဖြစ်နေပါရဲ့။သမ္မတထရန့်ရဲ့ Republican Party လွှတ်တော်အမှတ်တွေချမ်းမှလည်းအခွန်စနစ်ပြုရင်ပြောင်းလဲရေးကိုယ်ပိုင်ယူဆတွေရှိနေတဲ့အတွက်သမ္မတရဲ့အစီအစဉ်ဟာလွှတ်တော်မှာလားနေချီပြီးကြားနာမှုတွေဆွေးနွေးညှိနှိုင်းမှုတွေနဲ့ကြုံရနိုင်ပါရဲ့။ဆိုရရဲ့ဘဏ္ဍာငွေကိုတိုးအောင်မလုပ်နိုင်ပဲအခွန်တွေကိုရှော့ချကောက်ခံမယ်ဆိုရင်ဒေါ်လာထရီလီယံ20နီးပါးရှိတဲ့အမေရိကန်ရဲ့အကျိုးတွေပိုများလာမှာဆိုရင်လည်းအကြောင်းလွှတ်တော်အမတ်ချုပ်ကအခုကလေးကပြောဆိုနေတာပါ။ဘဏ္ဍာရေးဝန်ကြီးစတီဗင်မနူချီကတော့ကွန်စနစ်ပြုရင်ပြောင်းလဲမှုကြောင့်စီးပွားရေးတိုးတက်လာပြီးအခွန်တွေပိုရလာနိုင်တဲ့အတွက်သစိုးရအနေနဲ့ဝင်ငွေပိုရလာမှာဖြစ်တဲ့အကြောင်းသတင်းလာနေတုန်းကပဲပြောဆိုထားပါတယ်
။ကနေဒါရဲ့တစ်အချောတန်တဲ့နုနဲ့နုထွက်ပစ္စည်းတင်ပို့ကုန်တွေအပေါ်အမေရိကန်ဘက်ကတင်းကျပ်လိုက်ပြီးတဲ့နောက်ကုန်သွယ်ရေးမှာကနေဒါဘက်ကတုံ့ပြန်လာမယ့်အပေါ်မစိုးရိမ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့အင်္ဂါနေ့ကပြောပါတယ်။ကနေဒါရဲ့တစ်အချောတဲ့တင်သွင်းမှုအပေါ်ပြင်းမြ20ရာခိုင်နှုန်းအထိသွင်းကုန်စီးကြက်ခွန်အဖြစ်ကောက်ယူဖို့အစိုးရကသတ်မှတ်လိုက်ပြီးကနေဒါရဲ့နုနဲ့နုထွက်ကုန်ထုတ်လုပ်ရေးအပေါ်ကာကွယ်ထားတဲ့အပေါ်မှာလည်းနောက်ထပ်တင်းကျပ်ဆောင်ရွက်မယ်လို့သမ္မတထရန့်ကကြေညာပြောဆိုထားတာပါ။သမ္မတအင်ဗျူရောမှာအမေရိကန်လယ်သမားတွေနဲ့တွေ့ဆုံဆွေးနွေးမှုအတွင်းမှာလည်းသမ္မတထရန့်ကကနေဒါကအမေရိကန်နိုင်ငံရေးသမားတွေကိုနှစ်ပေါင်းများစွာလူလဲကြခဲ့တာလို့ပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကကမ္ဘာအကြီးဆုံးကုန်သွယ်ရေးမိတ်ဖက်နိုင်ငံတွေဖြစ်ပါတယ်။ဒါပေမဲ့လည်းတိအချောတဲ့ကိစ္စမကြေလည်မှုကတော့ရာစုနှစ်နှစ်ခုစာလောက်တမိုင်းချောင်းနဲ့ချီပြီးရှိခဲ့တာပါ။အမေရိကန်အစိုးရရဲ့ဆောင်ရွက်ချက်ကိုတုံ့ပြန်ကာကွယ်သွားမယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခိုင်အမာပြောပါတယ်။မနေ့အင်္ဂါနေ့နောက်ပိုင်းသမ္မတထရန့်နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုအတွင်မှာလည်းကနေဒါဝန်ကြီးချုပ်ကဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ပြောဆိုခဲ့တဲ့အကြောင်းဝန်ကြီးချုပ်ရုံးကထုတ်တဲ့ကြေညာချက်ကဖော်ပြပါတယ်
။စီးရဲနိုင်ငံမျိုးပိုင်းမှာဒီလ4ရက်နေ့ကဒါရုလက်နက်နဲ့တိုက်ခတ်မှုကိုပြင်းထန်ချမ်းကျင်သူတွေရဲ့လေးလာဆန်းစစ်ချက်အရဆောင်ရင်ဒါရုစိတ်သုံးပြီးအရက်သားတွေကိုတိုက်ခတ်ရမှာစီးရဲစီးရဲကတာဝန်ရှိရဲ့အကြောင်းတွေ့ရှိခဲ့ရတယ်လို့ပြင်းထန်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။တိုက်ခတ်မှုထိန်းချုပ်ထားတဲ့ခန်ရှိခွန်းမျိုးကတိုက်ခတ်ခံရမှုအတွင်းလူ80ကျော်သေဆုံးပြီးစီးရဲလေတက်စကန်တခုကိုအမေရိကန်ကမစ်ဆိုင်းတုံးနဲ့လက်တုံ့ပြန်တိုက်ခတ်တဲ့အထိဖြစ်ခဲ့ပါတယ်။တိုက်ခတ်ရမှာအသုံးပြုခဲ့တဲ့ဆောင်ရင်ဒါရုလက်နက်နမူနာတွေကိုစမ်းသပ်စစ်ဆေးရမှာစီးရဲစီးရဲတပ်ခွဲကနေကထုတ်လုပ်ထားတာဖြစ်ကြောင်းခိုင်လုံတဲ့သတင်းအရင်းမြစ်တွေအရသိရ ပြည်ထောင်နိုင်ငံရဲ့ဝန်ကြီးရှောင်းမခါယောကပြောဆိုထားပါဒါရုလနဲ့အသုံးပြုတဲ့ပုံစံဟာစီးရဆွေရလက်ရချီအရကိုတွေ့ရတာကြောင့်တက်ခိုက်မှုအတွက်တာဝန်ရှိကြောင်းပြောနိုင်ခဲ့တယ်လို့လည်းနိုင်ငံရဲ့ဝန်ကြီးကပြောပါတယ်ပြည်ထောင်နိုင်ငံကကျွမ်းကျင်သူရဲ့စမ်းစစ်တွေ့ရှိချက်တွေကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ခဲ့ပြီးနောက်မှာပဲနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်တာပါဧပြီလ ကျွမ်းကျင်သူတွေစစ်ဆေးခဲ့ပြီးအစိုးရကထုတ်လုပ်ခဲ့တာဖြစ်တဲ့အကြောင်းအလားတူထောက်ထားတွေတွေ့ရှိခဲ့ကြပါအဲဒီသွေးကြော်တွေနဲ့တခြားသွေးကြော်အုပ်စုတွေအနေနဲ့စောင်းရင်းတအားလက်နက်ပန်းဆိုင်ရောက်ထောက်ထားတွေမတွေ့ရတဲ့အတွက်သဘုံတွေရဲ့လက်ချက်ဖြစ်တဲ့အကြောင်းဆွဆွဲချက်တွေကလည်းခိုင်လုံမှုမရှိဘူးလို့အစိုးရကပြောပြပါရတယ်
ဣရန်နဲ့ဆီးရီးယားနယ်စပ်ကကတ်အလုတ်သမားပါတီ PKK ကတိုက်ခိုက်ရေးသမားတွေနဲ့ကတ်တိုက်ခိုက်ရေးသမားတွေရဲ့အရေးပါတဲ့အခြေအဆက်WPG အဖွဲ့ဝင်တွေကိုတူရကီစစ်တပ်လေယာဉ်တွေကမနေ့အင်္ဂါနေ့တုန်းကပြစ်မှတ်ထားပြီးတော့တိုက်ခိုက်ပါတယ်ကတ်အလုတ်သမားပါတီ PKK ကိုတူရကီနိုင်ငံကမတရားအသိအဖြစ်ကြီးညာထားတာပါရော်ရဲရဲပူးပေါင်းထားတဲ့ကတ်တိုက်ခိုက်ရေးတပ်ဖွဲ့တွေကဣရန်နဲ့ဆီးရီးယားနယ်စပ်ကအစ္စလာမ်ရဲ့အစိုးရ ISD ကိုချေမှုန်းတဲ့နေရာမှာအဓိကအခန့်ကဏ္ဍကပါဝင်နေတာဖြစ်ပါတယ်တိုက်ခိုက်မှုအတွက်အဲဆုံးလူ 28 ဦးသေဆုံးပြီး20နီးပါးဒဏ်ရာရတယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကစောင့်ကြည့်သူတွေကဒီကနေ့ပြောပါတယ်တူရကီနိုင်ငံအရှေ့တောင်ပိုင်းမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရရေးအတွက်တူရကီအစိုးရနဲ့ဆယ်စုနှစ်တည်းနဲ့ချီတိုက်ပွဲဝင်နေတဲ့ PKK အဖွဲ့ကိုတူရကီအမေရိကန်ပြည်ထောင်စုနဲ့EU အဖွဲ့တို့ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတာပါတူရကီစစ်တပ်ကတော့ဒီလေကြောင်းတိုက်ခိုက်မှုကိုအင်္ဂါနေ့မှာခုခံကာကွယ်ပြောဆိုပါတယ်တိုင်းပြည်နဲ့လူမျိုးရဲ့လုံခြုံရေးစည်းလုံးညီညွတ်မှုနဲ့တိရက်ခိုင်မြတ်မှုကိုချိန်ချောင်နေတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုချေမှုန်းပစ်ဖို့အတွက်နိုင်ငံတကာဥပဒေအပေါ်ခြေခံပြီးလေကြောင်းတိုက်ခ
UAE American တန် ညပိုင်း မြန်မာဘာသာ စီစဉ်လေး ကို ညပိုင်း 9 နာရီ က နေ 10 နာရီ အထိ လိုင်းဒိုမီတာ 24 kHz 1139 လိုင်းဒိုမီတာ 25 kHz 1169 လိုင်းဒိုမီတာ 32 kHz 932 လိုင်းဒိုမီတာ 58 kHz 585 နဲ့ စနေနဲ့ တနင်္ဂနွေနေ့တွေ မှာ လိုင်းလက်မီတာ 190 kHz 1905 ရို ကနေ လည်း ထုတ်လွှင့်ပေးနေပါတယ် ရှင်
ဒီလိုမျိုးကန်တဲ့မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနဲ့ညပတ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်နောက်ပိုင်းကျင်းပမယ့်အရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးပါဝင်လွန်ကျွေးရေးကိစ္စရပ်တွေဦးစားပေးဆွေးနွေးမယ်လို့မျှော်လင့်ချက်တွေရှိနေပေမဲ့အသင်းဝင်အားလုံ ကိုရီးယားရဲ့နျူကလ িয়ার အရေးကုန်သွယ်ရေးစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးလိမ့်မယ်လို့ညွှန်လင်းရပါတယ်
မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစည်းအဝေးတွေအပေါ်တင်းမာမှုတွေပိုပြီးတိုးလာတဲ့အချိန်မှာပဲတောင်ကိုရီးယားနိုင်ငံတွင်းကဒုံးကျည်ရန်ကာကွယ်ရေးစနစ်ချထားမဲ့နေရာစီကိုသက်ဆိုင်ရာပစ္စည်းအစိတ်အပိုင်းတချို့အမေရိကန်စစ်တပ်ကစတင်တည်ယူနေပါတယ်ဒုံခွင်းဒုံစနစ်အတွက်ပစ္စည်းအစိတ်အပိုင်းတချို့ကိုကုန်တင်ကားတွေနဲ့ခေါက်ခွင်းအဟောင်းနဲ့ရွှေ့ပြောင်းသဲယူနေတာမှာစွန့်ကျူဒေသတွင်ရဲတွေနဲ့ဆန္ဒပြသူတွေလည်းထိတ်တိုက်တွေ့ခဲ့ပါတယ်။ဒုံခွင်းဒုံစနစ်အတွက်ပထမအထုပ်ပစ္စည်းတချို့ကိုပြီးခဲ့တဲ့မတ်လအစောပိုင်းမှာတောင်ကိုရီးယားကိုပို့ဆောင်ထားတာဖြစ်ပါတယ်။ဒုံခွင်းဒုံစနစ်ထားရှိမဲ့ရည်ရွယ်ချက်ကမြောက်ကိုရီးယားရဲ့ဒုံကျည်ရန်ကိုကာကွယ်ဖို့ဖြစ်တယ်လို့တောင်ကိုရီးယားနဲ့အမေရိကန်အစိုးရတွေကပြောဆိုထားပြီးတရုတ်ဘက်ကသူ့ရဲ့လုံခြုံရေးအပေါ်ချင်းချောက်မှုအဖြစ်ပြောဆိုချက်ကိုတော့ညှင်းဆို့ထားပါတယ်။ဒီကာလတွေအတွင်းမှာပဲမြောက်ကိုရီးယားဘက်ကပယ်တင်တဲ့ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပြီး6ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုလုပ်ဖို့ပြင်ဆင်နေတယ်လို့လည်းယုံကြည်ထားကြပါတယ်။တရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်မှုနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြင်းထန်တဲ့စီးပွားရေးအားဒဏ်ခတ်ပိတ်ဆို့မှုတွေကိုအာခံပြီးမြောက်ကိုရီးယားဘက်ကဒီစမ်းသပ်မှုတွေကိုလှုံ့ဆော်နေတာဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံကအစ္စလမ်စစ်သွေးကြွအုပ်စုကိုချေမှုမှုဆယ်လကြာကျိုးပန်းနေခဲ့တဲ့သမရရော်ဒရီဂိုဒူတာတေဟာအခုခါအသာစီးရလာတဲ့လက္ခဏာတွေတွေ့မြင်နေရပါရဲ့ဖိလစ်ပိုင်နိုင်ငံမှာကမ္ဘာလက်ခီးသွားတဲ့ကြားဒီဘန်းဆိုင်ရဲ့နေရာတစ်ခုကိုတိုက်ခတ်ဖို့အထိချေစီခဲ့တဲ့အဘူဆာရဲ့စစ်သွေးကြွအဖွဲ့ဟာအက်စ်အစ္စလမ်စစ်ရောက်တွေကိုလူလာတဲ့အုပ်စုတစ်ခုလည်းဖြစ်ပါရဲ့နိုင်ငံသားခီးသွားတွေကိုဖမ်းဆီးပြီးပြန်ပေးဝင်မပေးရင်ခေါင်းပြတ်တက်လိရှိတဲ့စစ်သွေးကြွအဖွဲ့ကိုအရင်သမရဆက်ဆက်ကချေမှုမှုကျိုးပန်းခဲ့ပေမဲ့အောင်မြင်မှုမရခဲ့ဘူးပါဘူးသမတူပြားလေးလက်ထက်မှာတော့တခြားမွဆင်တပုံအဖွဲ့ခေါင်းဆောင်တယောက်နဲ့မဟာမိတ်ဖွဲ့နေနေမှုကျိုးပန်းတဲ့အစီအစဉ်ဟာအလုပ်ဖြစ်မဲ့လာလာတွေတွေ့မြင်နေရတယ်လို့လည်းတကယ်ခက်တီကပြောဆိုထားတာပါဒီလာထဲမှာပဲဘိုးကျိုးမအစိုးရတက်တဲ့တိုက်ပွဲဖြစ်ခဲ့တာကိုကြည့်မယ်ဆိုရင်စစ်သွေးကြွတွေဟာစုလူပင်လယ်တွေကျော်ကအမဂန်ဒေတာတွေမှာပြန်ပြီးဆွဲဖမ်းဆီးနိုင်မဲ့လူတွေရှားပါလာနေတာကိုပြတ်သားရောက်တယ်လို့လည်းပြောဆိုနေကြတာပါဘူးဆက်ရုပ်စစ်သွေးကြွအဖွဲ့ကတော့ခီးသွားတွေကိုပြန်ပြီးဆွဲနေတဲ့ဓမြအုပ်စုစုလို့သာဖိလစ်ပိုင်နိုင်ငံသားတွေကသဘောထားကြပါတယ်
အမေရိကန်မှာခလုံကွင်းရဖို့ကြိုးပမ်းသူတွေကိုလက်ခံထားပြီးအစိုးရရဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ဒေသတွေကိုဘန်ဒါရေးအထောက်အပံ့တွေဆိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ပြည်ဝင်ခွင့်ကန့်သတ်မိန့်တွေကိုဆိုင်းငံ့ခဲ့ကြတဲ့ပြည်အောင်စုတရားသူကြီးတွေရဲ့ဆုံးဖြတ်ချက်အပေါ်သမ္မတကတိုက်ခိုက်ဝေဖန်လိုက်ပါတယ်တရားရုံးချုပ်ဆုံးဖြတ်ချက်ကိုတံပြန်ဖို့သမ္မတကကတိပြုပြောကြားလိုက်တယ်လို့သမ္မတအမိန့်တွေကိုပယ်ချခဲ့တဲ့တရားသူကြီးတွေကိုလည်းထိုးနှက်ဝေဖန်ခဲ့တာပါအရွယ်မြောက်သေးသူတွေအပါအဝင်အမေရိကန်ကိုတရားမဝင်ဝင်ရောက်လာပြီးရာဇဝတ်မှုကျူးလွန်သူတွေကိုဖမ်းဆီးအရေးယူရမှာလူဝင်မှုကြီးကြပ်ရေးဌာနနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်ထားတဲ့ဒေသခံအစိုးရတွေကိုဘန်ဒါရဲ့အထောက်အပံ့တွေမပေးဖို့သမ္မတကထုတ်ပြန်လိုက်တဲ့အမိန့်ကိုဆိုင်းငံ့ထားဖို့ကယ်လီဖိုးနီးယားပြည်နယ်ကပြည်ထောင်စုတရားသူကြီးဝီလျံအော်ရစ်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေတုံ့ပြန်လာဖြစ်ပါတယ်ခလုံကွင်းရဖို့ကြိုးပမ်းသူတွေကိုလက်ခံထားတဲ့မြို့တွေကိုအထောက်အပံ့တွေမပေးဖို့သမ္မတကမနေ့တုန်းကအမိန့်ထုတ်ပြန်လိုက်ပေမဲ့ကွန်ဂရက်စ်လွှတ်တော်ကအတီးပြုတ်လက်ခံထားတဲ့ဘန်ဒါရေးအသုံးစရအပေါ်သမ္မတအနေနဲ့သတ်မှတ်ချက်အသက်တွေပြထန်းခွင့်မရှိဘူးဆိုပြီးပြည်ထောင်စုတရားသူကြီးအော်ရစ်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ
်ကောင်းလေဦးနဲ့မတင်ကြီးထက်တဲ့ကတင်းနေကိုတင်ပြပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာတင်းလွတ်လပ်ခွင့်ရမှတ်တိုးလာတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံရဲ့တင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်စာရင်စစ်နှစ်ဆင့်တက်လာပြီးတော့ရမှတ်လဲတိုးလာတာကိုနေစည်းမခြားတင်းတော်များအဖွဲ့ RSF ကဒီကနေ့ထုတ်ပြန်တဲ့2019ခုနှစ်အတွက်တင်းလွတ်လပ်ခွင့်ဆိုင်ရာညွှန်ကိမ်းမှတွေ့ရပါတယ်ဒီလိုအဆင့်တက်လာပြီးမြန်လဲတင်းလွတ်လပ်ခွင့်အပိုင်းခက်ခဲနေသေးတဲ့အနည်းအောင်အဆင့်မှာပဲသတ်မှတ်ထားရသေးတယ်မြန်မာပြည်ရဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကို VOA မြန်မာပိုင်းသတင်းတော်ကုမိုးစောကတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပြည်ထောင်နိုင်ငံမှာခြေစိုက်တဲ့နေစည်းမခြားသတင်းတော်များအဖွဲ့ RSF ကသတင်းလွတ်လပ်ခွင့်ဆိုင်ရာညွှန်ကိန်းကိုနှစ်စဉ်ထုတ်ပြန်ရမှာဒီနေ့ညွှန်ကိန်းမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနက်ကအဆင့်137မှာရှိနေပါတယ်။မြန်မာနိုင်ငံဟာအရင်နှစ်ကတည်းကစာရင်အဆင့်12ဆင့်တိုးတက်လာခဲ့ပေမဲ့သတင်းလွတ်လပ်ခွင့်ရခက်ခဲနေတဲ့နိုင်ငံ20ဆင့်မှာပါဝင်နေစေဖြစ်ပါတယ်။ဒီလိုခက်ခဲနေတဲ့အခြေအနေဖြစ်သတ်မှတ်ရတာကတော့မြန်မာနိုင်ငံမှာသတင်းသမားတွေကိုနှုတ်အားဖြင့်ဖြစ်စေကိုထိလျောက်ဖြစ်စေရံပြူတာတွေပိုများလာနေပြီးလုံခြုံမှုမရှိဘဲပြည်အားပေးခံနေရတယ်လို့ခံစားရကြောင်းပြောတဲ့သတင်းသမားတွေရှိတာကြောင့်ဖြစ်တယ်လို့ RSF အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာဌာနအကြီးအကဲဘင်ဂျမင်အစ္စမိုင်းက VOA ကိုပြောပါတယ
် That triggers self-censorship for the journalists and the media professionalsSo this is what we want to
အခြေအနေတွေကြောင့်ရင်းတော့တွင်မီဒီယာလုပ်ငန်းလုပ်ကံသူတွေအတွက်ကိုယ့်ဘာသာစင်စာလုပ်ပြီးတော့ထိမ့်သိမ်းရေးသားဖော်ပြတာတွေဖြစ်လာပါတယ်။ဒါဟာမြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့ပြောချင်တဲ့ကိစ္စပါ။သတင်းမီဒီယာအနေနဲ့လွတ်လပ်ပြီးတော့အမိခိုကင်းကင်းလုံနိုင်ဖို့အတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်တာဝန်ရှိသူတွေကအားပေးလှုပ်ဆောင်ဖို့လိုပါတယ်
။မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုဥက္ကဋ္ဌဦးအောင်လာထွန်းကတော့ဒီလိုခက်ခဲတဲ့အခြေအနေကနေပြောင်းလဲဖို့အတွက်လိုအပ်ချက်တွေကိုအခုလိုထောက်ပြပါတယ်။
freedom of press ကတော့ရှိရပါတော့ကျွန်တော်တို့အားနည်းချက်ကတော့ဒီ access to information မှာတော့အားနည်းတယ်တင်းအခြေလဲရရှိပိုင်ခွင့်အဲ့ဒီမှာအားနည်းချက်ရှိတယ်အထူးသဖြင့်အစိုးရနဲ့ပတ်သက်ရင်ပေါ့နောက်တစ်ခုကဒီ media သမားတွေပေါ်မှာ media နဲ့ပတ်သက်လို့ channel တွေပြည်တယ်ဆိုတော့ media နဲ့ direct မပတ်သက်တဲ့ဟာပေါ့ဒီဥပဒေရဲ့ကျိုးသက်ရောက်မှုကအားနည်းနေသေးတာပေါ့အဓိကအားနည်းချက်ကဒီသတင်းရေးစာဖော်ပြမှုနဲ့ပတ်သက်လို့အရေးယူနေဆိုရင်ဒီလက်ရှိ media ဥပဒေရသတင်းမီဒီယာကောင်စီကိုတိုင်ကြားနိုင်ပြီလို့ပဲပါတယ်နိုင်ပြီလို့ဆိုတဲ့အခါကျတော့အများကြီးကသတိပြည့်အစွမ်းနဲ့ပတ်သက်တဲ့ဌာနအများစုကတိုင်ကြားနိုင်ပြီဆိုတော့သူကမတိုင်ရဘူးတရားရုံးကိုတန်းတော့ကြီးများတယ်ဒီမီဒီယာဥပဒေကိုလည်းကျွန်တော်တို့ကပြန်ပြင်ဖို့စူးစမ်းနေရပါတယ်ပြီးတော့အဲဒီဆက်သွယ်ပုံမှန်အဲဒီ66ကကြီးတို့ဘာလို့ပေါ့
RSF ရဲ့ထုတ်ပြန်ချက်မှာအစိုးရကစာနယ်ဇင်းတွေအပေါ်ဖိနှိပ်တာတွေဆက်ရှိနေပြီးသတင်းပိုင်းဆိုင်ရာမူဝါဒတွေပြောင်းလဲသွားအောင်တိုက်ရိုက်ထိန်းချုပ်တာတွေရှိနေတယ်လို့လည်းဖော်ပြပါတယ်။ဒီချက်ပေါ်မှာတော့ဦးအောင်လာထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်ဒီကလကတော့ editorial policy ကိုအစိုးရကတိုက်ရိုက်ထိန်းချုပ်မှုမှာကျွန်တော်မကြားသလောက်ပါလား။ editorial policy ကလောလောဆယ်ရေးနေကြတာပဲ။ကျွန်တော်တို့ကသတင်းစာလွှဲခွင့်လုံးဝမရှိဘူးချင်းချောက်မှုတွေဟိုအရေးကြမှာမှန်တရားကိုပေါ်ထုတ်ကြည့်ရတော့တော်တော်လေးကိုသတိတရားထားပြီးတော့ကြည့်ရပါတော့နော်အခုအဲ့ဒီခါတွေမရှိတော့တဲ့အခါကျတော့အစောပိုင်းမှာကျွန်တော်ဆိုရင်ဖြင်းအောင်ချိန်မိတယ်ဩလူတချို့ကဒီလွှဲခွင့်ကများ abuse လုပ်နေလားချိန်မိတယ်ဒီ editorial ဘက်က newsroom ကိုဒါရိုက်ချိန်လေဖို့ကြိုးစားတယ်ကျွန်တော်သတိထားမိတယ်တော့မပြောပါဘူး
RSF ရဲ့ထုတ်ပြန်ချက်မှာသတင်းလွှတ်ခွင့်အစိုးရဆုံးနိုင်ငံ20စီးရင်မှာမြောက်ကိုရီးယားတရုတ်အီရန်အီရတ်နဲ့လီဗျာစတဲ့နိုင်ငံတွေကိုထည့်သွင်းထားပါတယ်သတင်းလွှတ်ခွင့်နဲ့ပတ်သက်ပြီးပြည်ထနာတချို့ရှိတဲ့နိုင်ငံ50မှာတော့တောင်ကိုရီးယား၊ဂျပန်၊ဘူတန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေပါဝင်ပြီးကျင်းနက်လောက်ဆီယာရှိတဲ့နိုင်ငံ30ကျော်မှာတော့ပေါ်တူဂီ၊ဩစတြေးလျ၊ကနေဒါ၊တောင်အာဖရိက၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်တယ်လို့အလွတ်လပ်ဆုံးနိုင်ငံ16နိုင်ငံစီးရင်မှာတော့နော်ဝေး၊ဆွီဒင်၊ဖင်လန်၊ဒိန်းမတ်နဲ့နယ်သာလန်စတဲ့နိုင်ငံတွေပါဝင်ပါတယ်RSF ရဲ့ပြီးခဲ့တဲ့နှစ်ထုတ်ပြန်ချက်မှာတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံဟာအဆင့်143မှာရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ကုမ္ပဏီစာသတင်းပေးပို့ထားတာပါအခုဒီခါမှာတော့မကွေးတိုင်းဝန်ကြီးချုပ်ဟောင်းလက်ထက်မှာပျောက်ဆုံးသွားတဲ့ဆိုတဲ့ရန်ပုံငွေကိုပြန်ပေးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါမယ်ပြီးခဲ့တဲ့အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေလက်ထက်မှာပြည်ထောင်စုချက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလှူခဲ့တယ်လို့ပြောဆိုနေကြတဲ့ငွေသန်းပေါင်း1900ကျော်ကိုမကြာမီရက်ပိုင်းအတွင်းလက်ရှိအစိုးရထံပြန်လည်ပေးအပ်သွားမယ်လို့ပြောဆိုထားတဲ့အကြောင်းကိုလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက VOA ကိုပြောကြပါတယ်ရင်းနှီးလည်းရဲ့ကွင်းတွေကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်းပေါင်း9000ကျော်ပျောက်ဆုံးနေတာကိုစားသုံးလုံးကစစ်ဆေးနေတဲ့အချိန်မှာပဲအဲ့ဒီငွေတွေကကျပ်တန်းပေါင်း3000ကျော်ကိုလက်ရှိအစိုးရတစ်ထံပြန်လည်ပေးအပ်ဖို့သမရယုံကညွှန်ကြားထားတယ်လို့လည်းပြောပါရယ်ပြည်စုံကိုတော့ဆက်တွင်မြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောင်ကပြောပြပေးပါလိမ့်မယ်
မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်အတွင်းရေနံလက်ရက်တွင်လုပ်ငန်းကနေရတဲ့ဒေတာဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်းပေါင်း9000ကျော်ပျောက်ဆုံးနေတာကိုလက်ရှိအစိုးရတစ်လက်ထက်မှာတွေ့ရှိခဲ့တာပါ။အဲဒီငွေတွေကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလှူခဲ့တယ်လို့ပြောဆိုကြတဲ့ငွေတန်းပေါင်း1900ကျော်ကိုဦးဖုံးမော်ရွှေကဒီရက်ပိုင်းအတွင်းမှာပြန်ပေးမယ်လို့အကြောင်းကြားထားတဲ့အကြောင်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက VOA ကိုပြောပါရစ
်။မနေ့ကဒီနေ့ကရှင်းလင်းပွဲလုပ်တယ်ညလေကြတော့ဒီတော်လူပြတ်ခိုင်းနဲ့ဖုံပွေးသိမှုပေးလိုက်တဲ့1900ကိုဒီဖက်ဆိုပြန်ပေးမယ်လို့ပြောတယ်ဗျ။အဲကျွန်တော်ကြည့်လာတာဒီဥကြီးထွန်းဆိုတဲ့ပုဂ္ဂိုလ်ကြီးကြည့်လာကြဥကြီးထွန်းတို့အဲဒီဟိုကျွန်တော်တို့တစ်ဆင့်ကျွန်တော်ဒီယုံကတန်းအုပ်ချုပ်ရေးမှုမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အတွင်းမှုဖြစ်တဲ့ဥဝေစင်ထွန်းကတစ်ဆင့်ကျွန်တော်တို့ပြောတာဥကြီးထွန်းနဲ့အဲဒီဟိုနဲ့ဝန်ကြီးချုပ်ကဥဖုံးမော်ရွှေကအဲ1900ကိုရပိုင်ပြန်ပေးမယ်တဲ့အဲ့လိုပြောတာကြ။ဇန်နဝါရီကတော့သူတို့ပေးပါလိမ့်မယ်ဘယ်တော့ပေးမယ်တော့မသိဘူးပေါ့နော်။နောက်တစ်ခါရွှေသူကငွေစုငွေချေးအဲဒီဝေကြီးလုပ်ငန်းမှာရှိရတယ်ရတော့သူတို့လုပ်ငန်းရှင်တွေချိန်ငှားထားကြတော့မသိဘူးအဲ့ဒါတွေပြန်ပေးပါလိမ့်မယ်ဘယ်တော့ပြန်ရတော့မသိဘူးပုံတော့ပြန်ပြောပါမှာကျွန်တော်တို့ကအဲ့ဒါပြောနေပြီမနေ့ရက်လည်းလို့သူစာပို့လိုက်ပြီ
ဒီကိစ္စနဲ့ပတ်သက်လို့ဧပြီလ25ရက်နေ့မနက်မှာမကွေတိုင်းဒေသကြီးအစိုးရရုံးအတွင်းသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ခဲ့ပါတယ်ဒီရှင်းလင်းပွဲအတွင်းမှာကွာဟနေတဲ့ငွေအများပြားတွေကနေကျပ်တန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံပြန်လည်ပေးရဖို့တမနာရုံးကညွှန်ကြားထားတယ်လို့မကွေတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွညူကအခုလိုပြောပါတယ
်ရွှေတုခငွေစုငွေချေးမှာက1900ကျော်နောက်တစ်ခါဒီဘာပေါ်ကိုတက်ခိုင်းရေးတင်ဦးပေးတာက1900ကျော်အဲ့ဒါကိုဟိုပြန်တောင်းပါတဲ့နောက်တစ်ခါဘယ်ဟိုတစည်းပါတယ်နောက်တစ်ခါပေတော့တစည်းပါတယ်ကာလီစည်းပါတယ်အဲ့ဒါတွေကိုပြန်တောင်းပါတဲ့ပြန်မပြေးဘူးဆိုရင်တော့ဥပဒေကြောင်းရအရေးယူပါတဲ့ပြည်တော်သူရုံးဝင်ကြတာဒီမှာဥပဒေကြောင်းနဲ့တိုင်နေပြီးတော့ဥပဒေကြောင်းနဲ့အစိုးရဖွဲ့နဲ့တိုင်နေပြီးဆောင်ရွက်နေတာကတော့ပြည်တော်သူအစိုးရကညွှန်ကြားထားတဲ့အတိုင်းကျပ်သားပေါင်း3200အဲ့ဒါတွေရဖို့ကိစ္စကလောလောဆယ်လုံးမနေတယ်ကျန်တာကြီးကတော့နောက်တစ်ဆင့်ပြီးတစ်ဆင့်ဘလို့လာမယ်ဆိုတာမသိသေးဘူးပေါ့နော်အစိုးရဘက်တိုင်ရင်းညီနိုင်လို့ရမှာနော
်တမနာရုံညွန်ကြချက်အရကျပ်တန်းပေါင်း3000ကျော်ပြန်ပေးဖို့အတွက်မကွေတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေမကွေတိုင်းဒေသကြီးဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌနဲ့ရွှေသူခအသေးစားငွေရေးကြေးလုပ်ငန်းဥက္ကဋ္ဌဦးကြည်ထွန်းတို့စီကိုအတိပေးအကြောင်းကြားစာပေးပို့ထားတယ်လို့ဒေါက်တာအောင်မွညိုကပြောပါတယ်ဒီငွေအများပြားကွာဟနေမှုနဲ့ပတ်သက်လို့ပြည်ခံပြိုးပါတီပဟိုနဲ့လုံးဝသက်ဆိုင်မှုမရှိတဲ့အကြောင်းအစောပိုင်းကတည်းကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားတာပါတကယ်လို့ဒီငွေအများပြားကိုပါတီဝင်တဦးကအလွဲသုံးစားလုပ်ခဲ့တယ်ဆိုရင်လေပါတီစီမင်းစည်းကမ်း ကျွန်တော်တို့အားနည်းချက်ကတော့ဒီ access to information တဲ့အရာရည်ယူသွားမယ်လို့လည်းသူကပြောရေးကိုပြောဆိုထားတာပါလက်ရှိအချိန်မှာပြည်ခိုင်ပြပါတီကိုပြေလူခဲ့တယ်လို့သတင်းတွေထွက်ပေါ်နေပြီမလို့ဒါဟာလုံးဝမဟုတ်မှန်မှန်ကန်တဲ့အကြောင်းဒီကနေ့မှာပါတီပြောခွင့်ရဖို့ကိုဒေါက်တာဦးနန္ဒာလမ်းမြင့်ကညှင်းဆိုတယ်လို့အစိုးရတာဝန်ရှိသူတွေအနေနဲ့လည်းဦးဖုံးမော်ရွှေကိုခေါ်ယူစစ်ဆေးလိုက်ရင်ဒီကိစ္စပိ
ဝင်ကြီးချုပ်တောင်နေနေလေဒီတိုင်းရဲ့မဝင်ဘူးငွေကြီးပြီမှာတန်တော့ပြသူမှာရှိရလေဆိုတော့သူသုံးဆောင်ခဲ့တဲ့ကိစ္စတွေကငါပြည်ခံမျိုးလုပ်ခဲ့တဲ့ဖြစ်ခဲ့တဲ့ဆိုတော့ကျွန်တော်တို့အခုချိန်ကြီးကျွန်တော်တို့စဉ်းစားရရအောင်အချိန်ကြီးနေထားရအောင်ကျွန်တော်တို့ဒီမှာမသိထားဘူးမရှိဘူးဒီမရှိတဲ့အတွက်လည်းမရှိကြောင်းကျွန်တော်တို့တွေ့ထားပြီလေဆိုတော့ဥပမာရွှေဟိုဆိုးဘွေကခေါ်ယူပြီးတော့ဒါတွေကရှင်းနေလိုက်ပြီးတော့မှာပါအခုလည်းအခုဘယ်ကျွန်တော်တို့ကကြိုးနေတာပေါ့လက်ရှိအစိုးရကဒါဆောင်ရွက်လို့ရတဲ့ကိစ္စဖြစ်နေတာလေဆိုတော့ဒါလက်ရှိအစိုးရကတော့ဒီဆိုးတောင်းတဆောင်တဲ့ပုံစံကိုကိုယ်ယူအမိငန်းပြီးတော့မှဖြည့်ဖြည့်နိုင်တဲ့ကိစ္စပြီးတော့မှာပါဥပဒေနဲ့အညီပဲဆောင်ရွက်သွားကြမှာပေါ့
ပြီးခဲ့တဲ့ဆိုးဘွေတက်တန်းအတွင်းမှာဦးဖုံးမော်ရွှေဟာမကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့မကွေးတိုင်းဒေသကြီးရဲ့ပြည်ခံပြိုးပါတီဥက္ကဋ္ဌအဖြစ်လည်းတာဝန်ယူခဲ့တာပါဒါကြောင့်လေတီမွေအများပြားကိုပြည်ခံပြိုးပါတီဘို့ဟုအတွက်အသုံးပြုခဲ့ရလားဒါမှမဟုတ်မကွေးတိုင်းပြည်ခံပြိုးပါတီမှာပေးလူခဲ့ရလားဆိုတာကိုတော့လက်ရှိအချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့လို့ကြန့်ရှိနေသေးတဲ့ကွာဟငွေငွေတန်းပေါင်း4000ကျော်နဲ့ပတ်သက်လို့ပြည်ထောင်စုအစိုးရနဲ့တိုင်ပင်ကစစ်စစ်ဆောင်ရွက်သွားမယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကပြောဆိုထားပါတယ်ခင်ဗျာ
ခုထောင်သတင်းပေးပို့ထားတာပါခုတစ်ခါမှာတော့ထားမြန်မာနေဆက်ကဒုက္ခသည်စခန်းတွေအတွက်အကူအညီတွေကိုလျှော့ချသွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ထာဝရမှာနေဆက်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဝန်ထမ်းတွေအတွက်အသေးစားအသုံးစရိတ်တွေနဲ့ဒုက္ခသည်တွေအတွက်ရိတ်ခါတချို့အတွက်အကူအညီတွေလျှော့ချတော့မှာဖြစ်တယ်လို့အကူအညီပေးနေတဲ့အဖွဲ့အစည်းတွေကအသိပေးပြောကြားလိုက်ပါတယ်။ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာဝိုင်းသတင်းတောက်မအေးမကသတင်းပေးပို့ထားပါတယ်
။ထာဝရမှာနေဆက်မှာရှိတဲ့ဒုက္ခသည်စခန်းတွေအတွက်စံစီပဲမီးသွေးစားတဲ့စားနပ်ရိတ်ခါတွေနဲ့အတူစခန်းတွင်းမှာစေတနာဝန်ထမ်းအဖြစ်လုပ်ကိုင်နေကြသူတွေကိုပေးနေတဲ့အသေးသုံးစရိတ်တွေက30ရာခိုင်နှုန်းလောက်ကိုရှော့ချတော့မှာဖြစ်ကြောင်းသူတို့ကိုအကူအညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလာရောက်အသိပေးကြတာဖြစ်ကြောင်းကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။ KPC ကတော့သူတို့လာပြောပြနေတယ်ဒါတော့ဘုန်းကလည်းသူ့သူတို့တချင်းကိုအားပေးတော့ KPC ကလည်းကျွန်တော်တို့လာပြောပြနေတာနော်။အလိုဦးရေကတော့သာတော့အသိကြတော့ကျွန်တော်တို့ဟောနေတယ်အဲ့ဒါပြောပြတာကအဲ့ဒီ server နဲ့ပတ်သက်တာဆိုလို့30ရာခိုင်နှုန်းတော့ပြချမယ်တဲ့ဟုတ်တယ် server ဒီသဘောပေါ့ဟုတ်တယ်ဒါတော့သူတို့30တန်ရနှုန်းသူဖြတ်တယ်တဲ့အဲ့ဒီအေးဝန်သားကတော့အလောဘရော့ချင်ပြီးတော့ကျွန်တော်တို့ခေတ်စတယ်ပါတယ်ကော်မတီလည်းပါတယ်ကျော်နေတယ်ကျန်တယ်ဦးထောင်ကျော်တထောင်တထောင်ကျော်တယ်ဟုတ်အလောဘစကားကိုကိုယ်ဆိုတော့အကုန်လုံးပါတယ်လေ
။ဒါဟာဒုက္ခတွေတွေအတွက်လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကိုလည်းသူတို့ကိုကူညီနေတဲ့သက်ဆိုင်ရာနိုင်ငံတွေကအကူအညီတွေရော့ချလာတဲ့အခါမှာအခုလိုမျိုးအစစ်စစ်ရှော့ချတာကိုကြုံခဲ့ရတာပါ။ဒုက္ခတွေတွေကိုတော့အရင်တုန်းကတဦးကိုစံ16ကီလိုလောက်ပေးနေရကနေ9ကီလိုလောက်ပဲပေးတော့မယ်လို့ပြောကြားလာကြောင်းဦးရောဘတ်ထွေးကပြောပြပါဗျ။
အခုကတော့ဆရာတော်ကလည်းသူကကျွန်တော်တို့တရားပါဆိုရင်တော့ကိုကီလိုပဲရောက်ရရတယ်ဆောက်ဟု
တ်ကဲ့
ဆရာတို့ခုပဲနော်အခုကတော့ဆန်တဲ့မျိုးတော့မဟုတ်ပါဘူးအခုကဆန်တဲ့မင်းသေးနေဆိုတော့သူတို့ပြေးသေးတယ
်ဟုတ်ကဲ
့ပြေးပါသေးတယ်ဆရာက
ဟုတ်
ဆန်တဲ့တဲဒီပါစီရတော့ရှိရပါသေးတယ်ဆရာချင်းသိနေရတော့ငါလေဆန်ကတော့ဟိုးရစားဆန်ရင်းဆန်သူ16ကီလိုတော့ပြေးတယ်အစားအစာဆော့ဆော့တဲ့ဒီနေ့ဆိုဒီရောက်ကိုကိုကြည့်လို့ပဲလို့ဆိုင်ရတယ
်ဒုက္ခတွေတွေကိုအဓိကအကူအညီပေးနေတဲ့အဖွဲ့အစည်းကတော့ Debora Consortium TBC အဖွဲ့ဖြစ်ပြီးပြီးခဲ့တဲ့လတွေတုန်းကလုပ်ခဲ့တဲ့ဆွေးနွေးပွဲတွေအတွင်းမှာလည်းဒီကိစ္စတွေကိုပြောဆိုသွားခဲ့တာပါ TBC အနေနဲ့အရင်တုန်းကတော့ USAID ကနေအကူအညီတွေရယူခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာတော့အမေရိကန်နိုင်ငံကြီးအပြောင်းလဲဖြစ်လာပြီးတဲ့နောက်မှာတော့ဒုက္ခသည်နဲ့ရွှေပြောင်းလို့သမားတွေအတွက်အကူအညီတွေကမရေမရာဖြစ်မှုတွေကိုလည်းကြုံနေရပါတယ်။ TBC ထောက်ပံ့ပေးထားတဲ့နေဆက်တလျှောက်ကအဖွဲ့အစည်းတွေလည်းဒီအခက်အခဲတွေကိုကြုံနေကြရပါတယ်။နောက်လာမယ့်နှစ်နှစ်အတွင်းမှာတော့ဒီလိုအခက်အခဲတွေအတွက်ကြိုတင်ပြင်ဆင်ဖို့လိုအပ်နေတယ်ဆိုတာကိုတော့ TBC ကတာဝန်ရှိသူတွေကပြောဆိုမှုတွေရှိခဲ့ပါတယ်။ထိုင်းမြန်မာနေဆက်တလျှောက်မှာရှိတဲ့ဒုက္ခသည်စခန်း6ခုအတွက်UNHCR NGO အဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးမှုတွေနဲ့အတူထိုင်းအစိုးရကနေထိုင်ခွင့်ပြုထားခဲ့တာပါအဲ့ဒီစခန်းတွေအားလုံးမှာဒ ုက္ခတဲ့တသိန်းကျော်လောက်ခိုးလုံနေထိုင်နေကြပါတယ်ရှင်
မင်းမတင်ပြပို့ထားတာပါ VOA ကနေဗိုလ်တုနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရထုတ်လွှင့်ပေးနေပါတယ်ပြည်တွင်းသတင်းဆောင်မတွေပြီးမှာတော့အမေရိကန်ပြည်အောင်စုကမူဝါဒရေးရာပြောင်းလဲမှုတွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဩဝါမကဲလို့ခေါ်တဲ့အရင်ဩဝါမအစိုးရလက်ထက်ကျန်းမာရေးစောင့်ရှောက်မှုဥပဒေပြုပြင်ပြောင်းလဲဖို့ကိစ္စမအောင်မြင်ဖြစ်နေတဲ့တစ်ချိန်တည်းမှာပဲဖက်ဒရယ်ဆိုရကကောက်ခံတဲ့အခွန်စနစ်ကိုပြောင်းလဲမယ်လို့ပြောခဲ့တဲ့သူ့ရဲ့ရွေးကောက်ပွဲမဲဆွဲကတိကိုအကောင့်ထဲပေါ်ဖို့သမရထရမ့်ကကြိုးစားနေတာပါဒီပေါ်မှာအမေရိကန်အများစုကတော့သမရထရမ့်ဟာအခွန်စနစ်ကိုပုံမရှုပ်ထွေးပြီးခက်ခဲအောင်စီးပွားရေးကိုနှိမ့်ခွေအောင်လုပ်နေတယ်လို့ဆိုပြီးတော့မနှိမ့်မြို့ကြပါဘူးဒါပေမဲ့အစိုးရကတော့အခွန်စီးကျက်သတ်မှတ်ချက်တွေအလုံးပြောင်းပြစ်မဲ့အစီအစဉ်ကိုဒီကနေ့ချမှတ်ဖွယ်ရှိပါတယ်အလုံးအတွက်လွယ်ကူပြီးတော့တရားမျှတမှုရှိတဲ့အခွန်စနစ်ကိုလူတိုင်းမိဘကလိုလားနေကြတဲ့အချိန်မှာကွန်ကရစ်လွှတ်တော်အတည်ပြုချက်နဲ့အခွန်စနစ်ပြုပြင်ပြောင်းလဲမယ့်အစီအစဉ်ချမှတ်နိုင်မှုဟာခက်ခဲတစ်ခုဖြစ်နိုင်တဲ့အကြောင်းကို VOA သတင်းတောက် Market Bowman ပေးပို့တဲ့သတင်းကိုမက်ကင်ပြူထွေးကပြောပြပေးပါလိမ့်မယ်
။ဆာမီနာထောက်ပေါင်းများစွာပါဝင်မဲ့ Federal အစိုးရခွန်စည်းချက်သတ်မှတ်ချက်တွေကတော့ဟာတာတစ်ခုလိုဖြစ်နေပါတယ်။နယ်မကျော်ဟာတာအမှုပညာရှင်တွေဖြစ်ကြတဲ့ Jimmy Fallon နဲ့ Ellen DeGeneres တို့ကလည်းအခုလိုတရော်ပြက်လုံးတွေထုတ်ပါတယ်။
ကျေးဇူးပါပဲအခွန်လေးရေစားရစားတန်းနေအများကြီးနဲ့မပြင်းရအောင်မလုံရင်လည်းထောင်ချမယ်လို့ချင်းချောက်တာရောကြောင်းကျေးဇူးတင်ပါတယ
်အခုလိုအားပေးတာဝမ်းသာပါတယ်ဒီအားပေးမှုအားလုံးကိုလိုချင်ပေမဲ့အစိုးရက35ရာခိုင်နှုန်းဖျက်မယ်တဲ့လေ
သမရထရမ့်ကတော့အခုစီးချက်နဲ့သူ့ရဲ့အစီအစဉ်နဲ့ပတ်သက်လို့အခုအများကြီးကိုလျှော့ချပြစ်ပါပါလို့ပြောသွားတာပါသမရရဲ့အခွန်သတ်မှတ်ချက်တွေနဲ့ပတ်သက်လို့ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းကလည်းအခုလိုပြောပါတယ
်လူ
တက်စားတွေကိုခွန်ချက်ချပေးနိုင်မှုသမရကဥစားပေးလုပ်နေတာပါ။အာမေရိကန်နိုင်ငံသားတွေအနေနဲ့ပို့စကတ်စာရေးတစ်ခုမှာသူတို့ဘာသာလွယ်လွယ်ကူကိုဖြစ်ဆွတ်ပြီးတော့ခွန်ဆောင်လို့ရအောင်ပါ။စီးပွားရေးလုပ်ငန်းဆိုင်ရာခွန်တွေပြန်ဆိုင်ဖြစ်လာစေဖို့အတွက်ကိုလည်းစီးပွားရေးခွန်စနစ်ကိုပြုပြင်ပြောင်းလဲသွားမှာပါ
။ကွန်ကရစ်လွှတ်တော် Republican ခေါင်းဆောင်တွေကတော့အခွန်စနစ်ပြောင်းလဲမှုကြောင့် Federal အစိုးရလုံငွေပြမှုတိုးမသွားသင့်ဘူးလို့ပြောပါတယ်။ဒီမိုကရက်တွေကလည်း Republican တွေရဲ့အခွန်စနစ်ဟာလူချမ်းသာတွေကိုဦးစားပေးပြီးပြည်သူတွေပို့ပြီးစီးရင်အောင်လုပ်ခဲ့တဲ့စရာကိုတပိုက်ထောက်ထားတွေကပြနေတယ်လို့ပြောပါတယ်။
He wants to pass a big tax cut to make the rich richer at the expense.
လူသမားလူတန်းစားတွေစီကနေအမြတ်ထုတ်ပြီးတော့ချမ်းသာတဲ့သူတွေကိုပို့ပြီးတော့ချမ်းသာအောင်လုပ်ပေးဖို့အတွက်အခွန်လျှော့ချတာမျိုးဆိုရင်တော့လက်မခံနိုင်ပါဘူး
။ Massachusetts ပြည်နယ်ဒီမိုကရက်အလို့ချက်အမတ် Joseph Kennedy ပြောသွားတာပါ။ဒီမိုကရက်အထက်လွှတ်ချက်အမတ် Ron Wyden ကလည
်းA tax legislation is a Trojan
horse. အခုဥပဒေဟာ Trojan ပြင်းလို့ပဲကံအကောင်းဆုံးလူတွေကိုပဲအခုလျှော့ပေးဖို့အဓိကထားတာပါလို့အထက်လွှတ်တော်အသက် Wyden ပြောသွားတာပါ။အခုတုံးထားတွေလျှော့ချတဲ့တစ်ချိန်တည်းမှာ Republican တွေဟာအိတ်ကျွေးစိုက်ထုတ်ချေးကားကြတဲ့သူတွေကနေပရိဒအလှရှင်ကြီးတွေအထိလူတိုင်းကိုအခုတွေအကြီးအကျယ်လျှော့ချပေးသွားဖို့ရည်ရွယ်တာဖြစ်ပါတယ်။ဒီအပြောင်းလဲကြောင့်ဒီအခုစီးကျက်သတ်မှတ်ချက်တွေမှာရှုပ်ထွေးမှုတွေနှဲသွားနိုင်ပေမဲ့လို့ပြည်ပြထက်တဲ့စက်ကျင်မှုတွေနဲ့လည်းကြုံရရနိုင်ပါတယ်။Republican တွေကတော့အားလုံးအတွက်အကျိုးရှိစေရမယ်လို့ပြောနေတာပါ
We'll see millions of new high paying jobs. We'll see wages rise.
လောက်ခများများရတဲ့အလုပ်တွေတန်းနဲ့ချီရှိလာပါလိမ့်မယ်။တိုင်းပြည်တစ်ဝန်းလောက်ခလစာတွေတိုးလာတာကိုတွေ့ရမှာပါ။ဒါ American ပြည်သူတွေအားလုံးလိုလားတဲ့ကျွန်တော်တို့ကိုသူတို့လုံးစေခြင်းတဲ့ကိစ္စဖြစ်တယ်လို့ထင်ပါတယ်
။စီးပွားရေးပညာရှင်တချို့ကတော့မထင်မတဲ့စိုးရိုးတွေဖြစ်လာနိုင်တယ်ဆိုတာကိုသတိပေးနေပါတယ်။ဒေဂရကာကွေကြီးရပုံွေအဖွဲ့ IMF ကBoris Obstfetka ကလူပြောပါတယ
် US fiscal policy still seems likely to turn more expansionary
အမေရိကန်ရဲ့ဘဏ္ဍာရေးမူဝါဒဟာလာမယ့်နှစ်နှစ်ကျော်ကာလအတွင်းအသုံးစရိတ်ပိုများလာနိုင်ွယ်ရှိပါတယ်ဆိုတော့ငွေကြေးဖောင်းပွားမှုတွေဖြစ်လာနိုင်ပြီးတော့အတိုးနှုန်းတွေခက်မြန်မြန်တက်လာနိုင်ပါတယ
်ဥပမာကဲကျန်းမာရေးဆောင်ရှားမှုဖြတ်သိမ်းဖို့ကိစ္စမှာဝိသပေကတွေအစားကွဲလွဲမှုတွေရှိခဲ့တယ်လို့အခုအခုစစ်တပ်ပြောင်းလဲတဲ့ကိစ္စမှာလည်းအလားတူအခြေအနေပြန်ကြည့်တွေ့ရနိုင်တယ်လို့ Brookings သုတေသနအဖွဲ့ကဆာရာဘိုင်ဒါကပြောပါတယ
် There's some pretty big divides in that Republican Party
Republican Party ထဲမှာအကြီးအကျယ်ကွဲလွဲမှုတွေရှိနေပြီးတော့ပြဿနာတွေလည်းရှိနေတာပါဆိုတော့လောလောဆယ်မှာအစိုးရကိုသူတို့အများစုကထိန်းချုပ်ထားတယ်ဆိုပေမဲ့လေဒီကိစ္စကလည်းသူတို့အတွက်ဒရမာတော့မဟုတ်ပါဘူးလေ
အမေရိကန်ပြည်ထောင်စုမှာအခုစစ်တပ်တစုံလုံးပြည်ပြောင်းလဲခဲ့တာကတော့လူခဲ့တဲ့အနှစ်30ကျော်ကပါအဲ့ဒီအချိန်တုန်းကအစိုးရအတွင်းမှာလည်းအခုလောက်ထိပါတီဆွဲထားမှုတွေမပြတ်ထန်ခဲ့ပါဘူးရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမာတော်တာရှင်များရှင်2019ခုနှစ်ဧပြီလ26ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရင်ထုံးတင်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစဉ်နေ့အထိလိုင်းဒိုမီတာ24 25 32နဲ့52အပြင်လိုင်းလမီတာ190တို့ကနေထုံးတင်ပေးမယ့်စီစဉ်နေမှာဆိုရင်တော့ဦးဝင်းတင်ရဲ့လူငယ်ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်မှာ
ကျွန်တော်ကျုံးမတဲ့ကျွန်တော်တို့ငယ်ငယ်တုန်းကလော့ဂရမ်ဦးထွန်းလာရဲ့ဘာလဲဟဲ့လောက်ကရန်ဆိုတဲ့စကားလေးကကျွန်တော်ခေါင်းထဲမှာလဲစွဲနေလို့အဲ့ဒါကျွန်တော်ပြန်ပြီးတော့ကျုံးသွားတာပါပဲခင်ဗျဟုတ်ကဲ့ဟုတ်ကဲ့
ဆရာကြီးဦးဝင်းတင်ကိုဦးကျော်စံသားကဆက်သွယ်မေးမြန်းခဲ့တာကိုဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်မြောက်အထင်းမှန်ဖြစ်ပြန်လည်ထုတ်လွှင့်ပေးထားတာကိုမကြာခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားကဏ္ဍစာရတွေကိုလည်းနားဆင်ကြမှာပါ။ခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အရင်တစ်ပတ်ကချပေးခဲ့တဲ့လုတ်ကင်ကွင်းရရုပ်တံလိုင်း၅ခုနဲ့ပတ်သက်လို့စင်ခေါ်မှုတွေဟန်တာဝတီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်ပြည့်နေအခုတလောသတင်းမီဒီယာလောကမှာငင်းပွားနေတဲ့အထူးသတင်းတော်ကိစ္စစတွေကိုတင်ဆက်ထားပါတယ်။မင်းအင်ခိုင်ဦးကရေးသားပြီးတော့ကိုညဝဲ၅ခုနီတင်ဆက်ထားပါတယ်ရှင
်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာတော့အရင်တစ်ပတ်ကချပေးခဲ့တဲ့လုတ်ကန်ကွင်းရရုတ်တန်လိုင်း၅ခုနဲ့ပတ်သက်လို့စိန်ခေါ်မှုတွေဟန်သာဝတီဦးဝင်းတင်ကွယ်လွန်ခြင်း၃နှစ်ပြည့်နဲ့အခုသလောသတင်းမီဒီယာလောကမှာအငင်းပွားနေတဲ့အထူးသတင်းတောက်ကိစ္စတွေကိုတင်ပြသွားမှာဖြစ်ပါတယ်။ရုတ်တန်လိုင်း၅ခုအတွက်အရင်သတင်းမှတ်က FTA လုတ်ကန်ကွင်းချပေးခဲ့ခြင်းမှာတချို့မီဒီယာဌာနကြီးတွေပါလာခြင်းမရှိပါဘူး။ဒီလိုပါမလာတဲ့အတွက်ချပေးတဲ့အစီရင်ထွက်ခါစမှာလူတွေအံ့ဩခဲ့ကြသလိုအခုရရှိတဲ့ရုတ်တန်လိုင်း၅ခုကိုအများကစိတ်ဝင်စားနေကြတာပါ။လုတ်ခွင်ရရုတ်တန်လိုင်း၅ခုအနက် DBV နဲ့မြစည်းမကလွှဲရင်ကြံဌာန၃ခုကတော့သတင်းလုပ်ငန်းနဲ့မသက်ဆိုင်တာတွေ့ရပါတယ်။သတင်းမီဒီယာတွေအတွက် Digital ရုတ်တန်လိုင်းတွေပဲကူးပြောင်းစေကာလဖြစ်တယ်လို့မြန်မာနိုင်ငံမှာနေစဉ်သတင်းစာတွေအပြီးအခုလိုရုတ်တန်လိုင်းတွေဖြစ်မီဒီယာတွေကူးပြောင်းမှုဟာနှစ်နှစ်အတွင်းမြန်ဆန်လွန်းတယ်လို့သတင်းသမားတွေကသုံးသပ်ကြပါတယ်။သတင်းနည်းပညာတွေတိုးတက်လာတာနဲ့အညီလူထုကြားသတင်းတွေရောက်ရှိစီးဆင်းမှုများတာကြောင့်သတင်းဌာနတွေကငကူကတဲ့မိမိတို့သတင်းတွေကိုလူထုကြားထဲရောက်အောင်စ조사တင်ဆက်နေကြပါတယ်။မြန်မာနိုင်ငံရဲ့မီဒီယာအကူအပြောင်းကာလဖြစ်တဲ့အပတ်စဉ်ဂျာနယ်တွေကနေနေ့စဉ်တို့သတင်းစာတွေဖြစ်လာခြင်းမှာအစိုးရသတင်းစာတွေရဲ့အရေးအသွေးလိုမျိုးပုဂ္ဂလိကသတင်းစာတွေကမှီနိုင်ဖို့ခက်ခဲခဲ့ပါတယ်။ဒီလိုပါပဲအခုရုတ်တန်လိုင်းအစ်စ်တွေပေါ်လာတဲ့အခါမှာလည်းကနဦးလုတ်ခွင့်လိုင်စင်ရတဲ့သတင်းဌာန၅ခုရဲ့စိန်ခေါ်ချက်တွေကိုလည်းအများကစိတ်ဝင်စားနေကြပါတယ်။စင်ကုန်မှုတွေရှိနေဥမာဖြစ်ပြီးဒီအတွက်ဘာတွေကိုကြော်ဖြတ်ရမယ်ဆိုတာကိုမြစည်းမသတင်းဌာနရဲ့အေဒီတာချုပ်ဦးစိုးမြင့်ကသူ့အမြင်ကိုပြောပါတယ
်ဒီစင်ကုန်မှာလည်းဒီတိကျချက်မှာ၅ခုလုံးကစင်ကုန်မှုရှိမှာပါပါလဲဆိုတော့လက်ရှိရှိနေတဲ့လုပ်နေတဲ့ဒီပုံပြရကုမ္ပဏီနဲ့ကုဒမမှာအဓိကတစ်ခုရတယ်ပေါ့နော်ဒါကြောင့်လို့အများစုကိုကြော်ညာဝင်ရနေတယ်အဲ့ဒါကပါဇေယျရတယ်လို့ဆိုတော့သူရဲ့ analog channel ကနေရတာအဲ့တော့ဒီချစ်ဒီဒီဒီဒီချန်နယ်လာဘူးကအိမ်ခမှုကဒီဒီမှာမှာကျောင်းတော်ဝင်တွေကိုပို့ပြီးတော့ရလာအောင်ဘယ်လိုလုပ်မလဲဆိုတော့သင်ခမှုပေါ့ဟိုကျောင်းရရှိရလဲဟိုတန်းတန်းကြီးတဲ့ချန်နယ်ကိုဖြတ်မလားတန်းတန်းကြီးကြီးတဲ့ချန်နယ်ကြီးနိုင်တဲ့ချန်နယ်ကိုဖြတ်မလားဆိုရင်ဒီကတော့အရှိဆုံးနေတဲ့ရှိနေတဲ့တန်းတန်းကြီးလောက်ကြီးနိုင်တဲ့ချန်နယ်ကိုဖြတ်ဖို့ကြားရတာလို့ကြီးနိုင်တဲ့ဝင်ရရဟွာဟနေတာကိုဒီတော့ဒါမျိုးသင်ခွင့်မှုရယ်ဘယ်လိုမျိုးကတော့ကျောင်းတော်ဝေခွက်ကိုအစုံတစ်ခုတစ်ခွက်နဲ့တချို့ကပဲသင်ချုပ်ကိုရရှိနေတာမဟုတ်ဘဲနဲ့ကျောင်းတော်ဝေခွက်ကိုအတိအကျနဲ့အတိအကျနဲ့ရရှိမှာဟုတ်အချို့ကပုံပြကတဲ့ဉာဏ်ကြီးရင်ဆိုင်နေရတဲ့သင်ခွင့်မှုကြီးကိုရင်ဆိုင်ရမှာဖြစ်တယ
်။နောက်ထပ်သတင်းတစ်ခုကတော့ဟန်တာဝတီဦးဝင်းတင်ကွယ်လွန်တဲ့၃နှစ်ပြည့်ကိုသတိရအောင်မေးသူတွေက၃နှစ်ပြည့်အခမ်းအနားတွေလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံရဲ့တမိုင်းမာသာမကသတင်းစာလောကမှာပါထင်ရှားတဲ့သတင်းစာဆရာကြီးတူဦးအနေနဲ့သူကွယ်လွန်ခြင်းအတွက်ဝန်ထဲကြောင်းအများကလူမှုကွန်ရက်တွေမှာ
မတရားဖော်ပြကြပါတယ်နှစ်စီနိုင်ငံရေးသမားတူဦးဖြစ်ပြီးစိတ်ဓာတ်ခံမှသူဖြစ်တာကြောင့်အခုလိုလေးစားခဲ့ကြတာဖြစ်ပါတယ်ထပ်ပြီးတင်ပြချင်တာကတော့အရင်တစ်ပတ်ကမှုကင်းသတင်းတောက်များအတင်းဆိုပြီးနေတချို့မှာအထူးသတင်းတောက်အနေနဲ့ခေါ်ဝေါ်ပြောဆိုနေတဲ့အဖွဲ့ကိုသတင်းမီဒီယာအဖွဲ့အစည်းတွေကစာထုတ်ပြီးအဖွဲ့ဝင်တွေကိုစီးစစ်ကြမှတ်ဖို့တောင်းဆိုခဲ့ကြပါတယ်မြန်မာသတင်းသမားအဖွဲ့တွေဖြစ်တဲ့MGN, MJA, MJU, MWJS အပါအဝင်နယ်သတင်းမီဒီယာကွန်ရက်တွေစုပေါင်းပြီးထုတ်ပြန်ထားတဲ့ထုတ်ပြန်ချက်နဲ့သတင်းမီဒီယာကောင်စီကနေထုတ်ပြန်တဲ့ထုတ်ပြန်ချက်တွေအရအခုလိုသတင်းမီဒီယာကတ်တွေထုတ်ပေးပြီးတချို့နေရာတွေမှာငွေကြေးတောင်းရမ်းတာတွေလုပ်နေတယ်ဆိုတာကိုကန့်ကွက်ကြောင်းပြောခဲ့ကြသလိုစီးစစ်ဖို့ကိုလည်းရေးသားထားပါတယ်ဒီလိုထုတ်ပြန်ချက်နဲ့ပတ်သက်လို့မြန်မာသတင်းပညာသိပ္ပံအကြောင်းကဆရာဦးစိန်ဝင်းကအခုလိုပြောဆိုပါတယ်
ဒီလိုတော့ဟာဟိုအကြောင်းကျက်တူဟိုကနေထုတ်ပြတရားနေထုတ်ပြပေါ့လောက်ပါပေါ့နော်ဒါပေမဲ့လည်းလူပုံပုံကြီးတွေကဒီဒရင်းသာကက်တွေဒရင်းသာတဲ့တင်းကြောင်းဆူတဲ့ဟာကိုတန်းပြပြီးတော့သူတို့ရဲ့အတအကျိုးရှိသွားအတွက်ကိုမတော်မရလောက်စားလာတာပဲဒါပါပဲကျွန်တော်တို့ကဒရင်းသာလောကရဲ့မကောင်းဆိုးဝါးမှုတွေကိုဒရင်းသာတာပဲရှုတ်ချပါပဲပေါ့နော်ဒါမျိုးတွေဖြစ်လာရင်ဒီတွဲမှာအောက်တာလုပ်သိနေသူရှိပါပါအဲ့ဒီမှာလည်းဒါမျိုးမကောင်းတာလုပ်နေတဲ့လူတွေကိုကျွန်တော်တို့ကိုယ်အားရှုတ်ချပြီးတော့ဝေဖန်ပြောဆိုခြင်းနဲ့ပဲထိန်းကျောင်းသွားမှုတွေလုပ်ရပါဒီအခုလိုမျိုးသတင်းတော့သတင်းကအဖွဲ့အစည်းတွေအနေပြီးတော့ဝေဖန်နဲ့ရှုတ်ချရတာအစ်မကောင်းတဲ့လုပ်တာကဒါတက်စီကြီးကျွန်တော်တို့ဒီလိုပဲပြောကြရတာပဲလေ
နောက်ဆုံးအနေနဲ့တင်ပြချင်တာကတော့မကြခင်ပြန်စားတော့မဲ့ပင်လုံညီလာခံသတင်းတခါအခုရပိုင်းတွင်လူမှုကွန်ရက်ဆောင်မျက်နှာလေးပေါ်မှာပြန့်နှံ့နေတဲ့မြန်မာပေါင်းဗီဒီယိုနဲ့ပတ်သက်တဲ့သတင်းတွေနဲ့မကွေးတိုင်းဒေသကြီးအရင်အစိုးရအဖွဲ့ကဒေသဖွံ့ဖြိုးရေးရန်ပုံငွေ 3,000 ကျော်လက်စားထားတာကိုပြန်အပ်ဖို့ဆိုတဲ့သတင်းတွေတင်ပြရင်းဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုညှိကုံးချုပ်လိုက်ရပါတယ်ခင်ဗျာ
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့ဥဝင်တင့်ရဲ့လူငရဲခေါင်းစဉ်နဲ့ဥကျော်စံတာရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်သတင်းစာဆရာကြီးဟန်တာရီဥဝင်တင့်ကအသက်80ပြည့်နှစ်မွေးနေ့အထိမ်းအမှတ်ဖြစ်ထုတ်ဝေလိုက်တဲ့ဗာလဲဟဲလူငရဲအမည်ရှိရစာအုပ်ဟာမတရားတာခေါင်းငုံမခံမဲအမှန်တိုင်းတင်ပြတာဖြစ်ပြီးတော့ဒေါသနဲ့ရေးတာမဟုတ်ဘဲဒေါသဆိုတာပါခဲ့ရင်တော့မှခယူနာဒေါသတာဖြစ်ကြောင်းကိုပြောခဲ့ရပါဒီစာအုပ်ဟာဥဝင်တင်ဖန်စီအချုပ်ခံကာလအနည်း20ထောင်တွင်အတွေ့အကြုံတွေကိုရေးသားထားတာဖြစ်ပြီးတော့2010မတ်လဒုတိယပတ်မှာထုတ်ဝေခဲ့တာပါဒီစာအုပ်နဲ့ပတ်သက်လို့ဆရာကြီးဥဝင်တင်ကိုဥတော်စံတာကဆက်သွယ်မေးမြန်းခဲ့တာကိုဥဝင်တင်ကွဲလွန်ခြင်း၃နှစ်မြောက်အထိမ်းအမှတ်အဖြစ်ဒီတစ်ပတ်ရဲ့မျက်မှောက်ရေးရာဆွေးနွေးခဲ့မှာပြန်လည်ထုတ်လွှင့်လိုက်ပါတယ်ရှင
်ဆရာဒါဟန်တာဝတီဥဝင်တင်စပီးနာမည်နဲ့ထုတ်တဲ့စာအုပ်နာမည်ကပါလေဟဲ့လူငရဲဆိုပြီးတော့ရေးထားပါတယ်ဆရာ
ဟုတ်ပါတယ်ကျောင်း
တွင်ကျင်းသားပါဘောဆိုတော့ခေါင်းစဉ်ကိုကြည့်ရတော့ဆရာဟာဒီဆရာကြုံတွေ့ခဲ့ရတဲ့ငရဲတမျှဆင်းရဲတဲ့ဘဝကိုပါလေဟဲ့ဆိုတာကျန်းကျန်းခံပြီးတော့စင်ခေါ်ထားတဲ့သဘောနဲ့ရေးရလို့ထင်ပါတယ
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်အဲ့ဒီသဘောပါပဲကျွန်တော်ကြိုးမှကျကျွန်တော်တို့ငငယ်တုန်းကလော့ကရန်ဥထွန်းလာရဲ့ပါလေဟဲ့လော့ကရန်ဆိုတဲ့စကားလေးကကျွန်တော်ခေါင်းထဲမှာလဲစွဲနေလို့အဲ့ဒါကျွန်တော်ပြန်ပြီးတော့ကျုံးသွားတာပါပဲခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆရာဒီစာအုပ်ကိုရေးတဲ့အခါဘယ်လိုစေတနာများဖြစ်နေပါလဲစာရေးဆရာကြောက်နေလဲအဲ့ဒီချိန်မှာ
အေးအဲ့ဒီချိန်ကတော့ဟိုဒရင်းစာထဲမှာဗျာဟိုကျွန်တော်ဒီစာအုပ်နဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ကိုဝေဖန်ပုတ်ခတ်တာတယ်ဒါတွေကျွန်တော်ဘာမှတော့ဖြည့်ချင်းချင်ရင်မရှိပါဘူးဒါပေမဲ့ကျွန်တော်ပြောချင်တဲ့ဟာကတော့စေနာကဒီနေ့ခလာဒီစစ်အစိုးရဟာနှစ်ပေါင်းများစွာနိုင်ငံရေးကျင်းသားတွေတို့မို့လဲအဲဒီထောင်ရင်းတွေထဲမှာလူတွေကိုညှိမှန်းနေနှိမ့်ဆက်တယ်လူခွေးတွေကိုချိုးဖောက်တယ်ဖျက်ဆီးတယ်ဆိုတာတွေကကြာပြီဗျအဲ့ဒီဟာတွေကိုကျွန်တော်ကမှတ်တမ်းတင်နေတယ်ဗျဒါပဲဗျလူမဆန်တာလည်းမဟုတ်တလိ့ဆန်တောင်မဆန်ဘူးဘာလို့လဲဆိုတော့တလိ့ဆန်ကမှတလိ့ဆန်ချင်းညာသေးတယ်ဗျတလိ့ဆန်ချင်းဥမာဆိုတော့ဟိုတတ်စားကြလူလူတတ်စားတာပဲသူ့ရဲ့တဘာဝလူအပ်ချက်ပဲလုပ်တယ်ဟလာညှိမှန်းခြင်းလို့သုံးမလို့လဲစစ်ကြောခြင်းလို့တော့မလုပ်ဘူးဒီမှာကတော့ဒီထောင်နေမှာဖြစ်နေတာကဒီစစ်ကြောရေးထောင်ဒီဒီစစ်ထောင်လိုင်းရေးလိုပါလို့လှုပ်သွားတဲ့ပုံတရံပေါ့ဗျာကျွန်တော်တို့မှလူခွေးရေးမပြောနဲ့ထောင်ဒီထဲမှာဒီခွေးခွေးနားနွားခွေးတောင်မရအောင်ဖြစ်နေတယ်အဲ့ဒါတွေကိုကျွန်တော်ကပြောပြချင်တာပါဒါပါပဲ
ဟုတ်ကဲ့ဆရာကအဲ့ဒီဆရာကတော့ပြောတဲ့ဆောင်းပါးထဲမှာဒေါသပောက်ကွဲနေရကိုတွေ့ရရပါရဲ့ဆိုတော့ဆရာဒီဆောင်းကိုရေးတာတကယ်များဒေါသပောက်ကွဲနေပါလား
တော့ဒီလိုတော့ပြောရမယ်ထင်တယ်ဗျာဟို
ကျွန်တော်အဲ့ဒေါသကဘာလဲဆိုလို့ရှိရင်ဟိုဗမာစကားလည်းရှိပါတယ်ဂိူနာဒေါသဆိုတာဒေါသတော့ဒေါသပဲဗျာနော်ဂိူနာတွေလည်းရှိပါတယ်ဂိူနာတွေဆိုတာကကျွန်တော်တို့ကဒီခံရတဲ့လူတွေအတွက်လည်းဂိူနာဖြစ်တယ်ဗျာနော်နောက်တစ်ခါနှိမ့်ချက်ပြင်းမှန်းတဲ့လူတွေအတွက်လည်းဘာပဲပြောပြောဂိူနာဖြစ်တယ်အဲ့ဒီလူတွေကဒီတလိ္ဆာမဆန်တဲ့အပြုမူတွေကိုပြုမူလောက်အောင်ဖြစ်နေရတဲ့ဟာဒီစစ်အာဏာရှင်တွေကနေပြီးတော့ခိုင်းနိုင်လုပ်နေရလို့ဟလားခိုင်းနိုင်လုပ်နေရတယ်လူစိတ်ကိုပျောက်ပြီးတော့လာလူကိုမဆန်းအောင်လုပ်နေတဲ့ဟာကြောင့်ကျွန်တော်ကအဲ့တော့သတင်းစာတွေမှာဆွဆွဲတယ်လို့ဒေါသဆိုတာတော့ရှိရင်လည်းရှိမယ်ကျွန်တော်မရှိဘူးလို့ကျွန်တော်မငြင်းညင်ပါဘူးဒါပေမဲ့အဲ့ဒီဒေါသကကျွန်တော်ကဂိူလာဒေါသလို့ပဲပြောချင်ပါတယ်သူတို့ပြင်စီခြင်းနဲ့ဆန္ဒနဲ့ဟလားသူတို့တွေကနည်းနည်းလေးအဲတိရိစ္ဆာန်ဆန်းနေတဲ့နေရာနေပြီးတော့လူဆန်းလာအောင်လှုပ်ဖြေခြင်းနဲ့ဂိူနာနဲ့အရှင်နဲ့ဒေါသလို့ကျွန်တော်ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ဒါပေမဲ့ဆရာဟာအဲ့ဒီဒေါသသာဆိုရယ်ဆရာကိုယ်တိုင်တုံ့တွေးရတဲ့ခံစားခဲ့ရတဲ့ဆိုးရတဲ့ညှင်းဆဲမှုကိုဆရာမဖော်ပြပါဘူးဆရာဒီမှာသာမကပါဘူးဆရာချင်းချင်းခံရတော့ကဘာမဖပညာရုကပြောပါတယ်ဝင်းတင်ဟာသူ့ကိုကြီးကတော့တခါမှမပြောဘူးတိုင်းပြည်အတွက်နဲ့သူများအတွက်သာအမြဲတမ်းပြောတယ်ဆိုပြီးတော့ဆရာကိုတလေးစားပြောပါတယ်ဒီကြောင့်မှလည်းကိုကြီးကတော့ဖော်ပြထားတာမတွေ့ပါဘူးဆရာအဲ့ဒါကိုဖော်ပြတဲ့လို့မချင်းဘူးလားဆရာ
ဟုတ်ကျွန်တော်မဖော်ပြဘူးတော့မဟုတ်ဘူးဗျာကျွန်တော်ဖော်ပြတယ်ဗျာဟိုဖော်ပြတယ်ဆိုပါတော့ဗျာဥမာဆိုတော့ဟိုကျွန်တော်ဒီစစ်ကြောရေးတွေရောက်တဲ့အခါအဲကျွန်တော်ကိုညှိမှန်းတာတွေပြောတယ်ဥမာဆိုတော့ဗျာတွေ့သုံးနမူနာတစ်ခုပြောရင်ကျွန်တော်ကို1990လောက်မှာပွားတွေရိုက်ချိုးတယ်ပေါ့ဗျာအဲ့လိုပဲကျွန်တော်ပြောချင်ပါတယ်ခက်ကြမ်းရမယ်ပေါ့ဗျာဟလားပွားတွေရိုက်ချိုးတယ်အဲ့တော့ပွားတစ်ချောင်းမှမရှိဘဲနဲ့နော်ထောင်ထဲမှာကျွန်တော်1998တိ7နှစ်လုံးလုံးနေခဲ့ရတယ်သို့တော့ကျွန်တော်ဟာဟိုတခြားလူတွေခံရတာတွေဒါကျွန်တော်ကပြောချင်တယ်ကိုเจ้าတိတ်မပြောချင်ဘူးကိုเจ้าနဲ့ပြောရင်အဲကိုခံရတာတွေဟဲ့လားကိုကြုံတွေ့ရတာတွေကိုရဲ့ဒေါသတွေလို့ဖြစ်နေတယ်ကျွန်တော်ကတခြားလူတွေဟိုခံရတာကိုပြောချင်တယ်နောက်တစ်ချက်ပြောချင်တာကကျွန်တော်ချင်းနေဗျာကျွန်တော်ခံရတယ်ဆိုတာနေတယ်ဗျာနေတယ်ကျွန်တော်ဘာဆိုတော့ကျွန်တော်ထောင်ထဲရောက်တဲ့အချိန်မှာအသက်60ကျော်နေပြီဆိုတဲ့အခါကျတော့ကျွန်တော်ဘုံအများကြီးတက်တာတယ်လို့ကျွန်တော်ထင်တယ်ကျွန်တော်တဲ့ဆိုးတဲ့လူကြီးပဲလူငယ်တွေညီမနေချက်ခံရတာအဲ့လူငယ်တွေဟိုအဲ့လဒီဘာခေါ်မလဲဒီအငတ်ပြတ်ထားတာအဲ့လူငယ်တွေဟိုစိတ်တပြပြအောင်လို့အဲ့လဒီစိတ်ဖောက်ပြအောင်လို့လုပ်တာအဲ့ဒါတွေနဲ့ရှင်တဲ့ခါကျတော့ကျွန်တော်ရဲ့ခံစားချက်တွေကအလွန်နည်းပါတယ်အဲ့ဒါကြောင့်ကျွန်တော်ခံစားချက်တွေကိုခုနပြောတဲ့သွားတစ်ချောင်းမှမရှိဘဲနဲ့7နှစ်လောက်ကိုသွားဆိုင်ခွင့်လည်းမပေးဟဲ့လားအဲ့လိုနှိမ့်ချက်ခဲ့တဲ့ဟာဒီနောက်တစ်ခါကျွန်တော်ကိုနှင်းတော့တဲ့မှာဟဲ့လားညလုံးပေါက်ထားတဲ့ဟာဒီဟဲ့လားကျွန်တော်ရဲ့ဥမာလက်တီချီတွေကိုဟဲ့လားဒေါ်ဆန်းတူကြီးနဲ့အဲကျွန်တော်နဲ့အခါမှာပါပါတယ်ရုံမသေးကျိုးမကင်ဆိုတဲ့အခါမှာကျွန်တော်လည်းရိုက်နှက်ပြီးပါညာလုံးထိုးကျိတ်လုံးတာကျွန်တော်တွေးတွေထွက်တာတွေရှိတယ်လက်ကျိုးတာတွေရှိတယ်စသည်ပေါ့ဗျာဒီဟာတွေကိုကျွန်တော်ပြောတင်သလောက်ပဲပြောပါတယ်အများကြီးမပြောပါဘူးအဲ့မပြောတဲ့အကြောင်းကတော့မစ္စတာပင်ရဲတို့ကကျွန်တော်ကိုတခြားလူတွေအကြောင်းကိုပြောပေါ်ရတယ်ဆိုတဲ့အတွက်ကျွန်တော်ကိုဂုံတင်ပြောတယ်ကျွန်တော်ကျေးဇူးတင်ပါတယ်သို့တော့ကျွန်တော်ပြောတာတော့အဲ့လိုဂုံတင်ခံရခြင်းလို့ကျွန်တော်မပြောတာမဟုတ်ဗျာကျွန်တော်ရဲ့ရှင်းမနေချက်ခံရမှုဗျာကျန်တဲ့လူတွေလူငယ်တွေဟဲ့လားကျောင်းသားတွေဟဲ့လားဒီနိုင်ငံရေးသမားတွေဟဲ့လား NLD လူငယ်တွေနဲ့စာလိုက်ရင်ကျွန်တော်ကအများကြီးတက်တာလို့ကျွန်တော်ဟာတွေကိုထုံမပြောတော့မင်းနဲ့ဟဲ့လားတတိလောက်ပဲပြောတာပါကျန်တဲ့လူတွေဟာအများကြီးခံရပါတယ်လို့ကျွန်တော်ပြောခြင်းဖြစ်ပါတယ
်မဟုတ်ဘူးဆရာတကယ်တော့ကျွန်တော်လည်းပဲအဲ့ဒီထောင်ရင်းမှာကြုံတွေ့ခဲ့ရတဲ့လူတွေရဲ့စာအုပ်စာရင်းတွေဖတ်ဖူးပါတယ်သူတို့ရေးရတဲ့မှတ်တမ်းတွေသူတို့ပြောတာလည်းကြားဘူးလေသွားဖို့ရိုက်ချိုးတဲ့အထီးကတော့ကျွန်တော်မကြောက်ဘူးဆရာသူတို့ဟုတ်တယ်ရိုက်တယ်နှက်တယ်ကန်တယ်ကြောက်တယ်လက်ကျိုးသွားတာတွေရှိရဲ့အဲ့ဒါဒါပေမဲ့ဒီသွားဖို့ရိုက်ချိုးရဆိုအတော်ရက်ဆက်တဲ့အလုပ်ပဲဆရာသူတို့ကဆရာ
ဟုတ်ဒီလိုတော့စကားတော့တခုကြည့်ပဲစကားကျွန်တော်စကားအသုံးလုံးဟိုခရင်းကဒေတော်ကြီးဖြစ်သွားလို့လည်းဖြစ်မယ်သွားရိုက်ချိုးတယ်ဆိုတာရိုက်လို့သွားချိုးတယ်လို့ပဲကြောက်ရံပြန်ခံပြောရမှာပေါ့ဗျာဟိုကျွန်တော်ပြောတဲ့ဟာကခမကြီးစစ်ကြောရေးတို့ဘာလို့မှခေါင်းဆွတ်ထားတာဗျဟဲ့လားမေးတာမရရင်တကောင်ကတည်းကလက်သီးထိုးဒါလည်းအကုန်လုံးနဲ့လုပ်ဆိုတဲ့ခါကျတော့ကျွန်တော်ကွားရီကလည်းကျွန်တော်အသက်60ကျော်ကြီးရအဲ့ချိန်မှာဟလားဆိုတော့တွားရိုက်ချိုးတဲ့ဆိုတဲ့စကားဟိုဦးကျော်စံသားအနေနဲ့ဒီစကားကနည်းနည်းလေးအဲနည်းနည်းကြမ်းလွန်အကြည့်ရထင်ရင်ဟလားပြင်းထန်လွန်အကြည့်ရထင်ရင်အဲတွားကိုရိုက်ချိုးတယ်လို့မပြောချင်ရင်အဲရိုက်တဲ့တည်းတွားချိုးတယ်လို့ပဲအဲ့လိုပဲပြောတာကျိုးချိုးတာတော့ချိုးတယ်ခင်ဗျာကျွန်တော်အဲ့လိုပဲပြောချင်ပါလေဟလားရိုက်လို့ချိုးတာလားရိုက်ချိုးတာလားဆိုတာတော့ဗမာစကားမှာနည်းနည်းကျွန်တော်ပြောတာနည်းနည်းတမျိုးဖြစ်သွားရင်လည်းဖြစ်သွားမှာပေါ့သိကြတာကျွန်တော်ပြောနိုင်တာတော့ကျွန်တော်7နှစ်လုံးလုံးတွားမရှိပဲနေရပါတယ်1990ကနေပြီးတော့1998အထိနော်97ကဒီလောက်ကနေ98အထိကျွန်တော်ရန်ကုန်စေးမြို့ရောက်တဲ့အခါမှာနောက်ဆုံးမိကျွန်တော်ကိုတွားတက်ကတူကဆရာဝန်ကြီးကိုခေါ်ပြီးတော့ ရန်ကုန်စေရီမှာစိုက်ပြရပါတယ်ကျွန်တော်အဲ့ရန်ကုန်စေရီမှာစိုက်ပြလိုက်တဲ့ဆရာဝန်တွေကိုလည်းကျွန်တော်ဒီနေ့ဒီကျေးဇူးတင်တော့မယ်ဘာဖြစ်လဲဆိုတော့သူတို့စိုက်ပြတဲ့ပွားသဖုံးအင်္ဂါကြီးဟာကျွန်တော်ပါဇက်ထဲမှာအခုတည်းကလည်းရှိနေတော့မှာပဲအဲ့ဒါတွေကိုကျွန်တော်ကဘယ်လိုတောင်လုပ်ချင်လဲဆိုတော့အကြောင်းကြောင်းရောင်းကကျွန်တော်ဒီမှာတည်တည်ပေါ်တဲ့ထောင်နှက်ကထောင်ထဲမှာပဲတည်တည်အပြင်မှာပဲတည်တည်ကျွန်တော်ကအဲ့သွားကြီးကိုတောင်မှကျွန်တော်အပြင်မှာပြတဲ့ကလေးပါလေးရှိရင်တခုတောင်လှူချင်ပါလေဗျာ
အဲ့တော့ဆရာအိတ်သွားမရှိပဲရှစ်နှစ်လုံးလုံးကတခြားသွားမရှိပဲနဲ့စားလို့ရတဲ့အစာပြောပြောတွေပါလေအထွေထူးဘာမှလုပ်ပြတာမရှိဘူးဆရာ
ခဲရလေရည်စရာရည်စရာတွေတော့ရည်စရာပြောတယ်လို့မပြောရည်စရာတော့အတော်မေးတယ်လူလို့ပြောရမလို့ဖြစ်ပြီဘယ်ဗျာခမကျွန်တော်တို့မှဒီဆန်လုံးကြီးလိုဟာမျိုးစားနေရတယ်ဒီထဲတဲရချက်ချက်ပါသေးတယ်ဆံပြုတ်တို့ဘာလို့ဘယ်ရမလဲဗျာဘာမှမပေးပါဘူးထောင်းမှာဒီလောက်သာလူစိတ်ရှိရဲ့ဟလာကျွန်တော်ရဲ့ဒီဗလဲဟဲ့လူငယ်ရဲ့ဆိုတဲ့ဟလာဒီစာအုပ်တောင်ထွက်ပြမရှိပါဘူးကျွန်တော်ပြောတယ်မင်းတို့အာနာရှင်ကြီးလှုပ်တဲ့ဟာတွေကတဏီတော့ကမှာအယိုးတုံနေမယ်လို့ကျွန်တော်ပြောခဲ့ပါတယ်အခုကျွန်တော်ရေးတဲ့စာအုပ်ကလည်းအယိုးတုံရင်ဖြစ်ပါတယ်ဟလာဒါတော့မှတန်မြာဆုံးခြင်းမှာဆုံးမယ်နောက်ထပ်များကျွန်တော်လူငယ်ရဲ့တိုင်ဝဲလေခြင်းဆိုတဲ့ခါများပြန်ပြီးတော့ထပ်ပြီးတော့တော့ညရေးအောင်မလားမသိဘူးကျွန်တော်ဘာဆိုကျွန်တော်လည်းသိဦးမှာမဟုတ်ပြဒီထောင်တို့ဟာတို့နေရာလဲကြုံလဲကြုံတွေ့အောင်ပါပဲကျွန်တော်ကလည်းဒီလိုမတရားမှုတွေကိုတော့တခြားဟာတွေကျွန်တော်မလုပ်တိုင်ရင်ရှိမယ်တခြားဟာတွေကျွန်တော်မလုပ်ရဲရင်ရှိမယ်ဒါတခြားဟာတွေလုပ်ချင်တဲ့စိတ်မရှိအောင်မရှိပဲဖြစ်ရင်ဖြစ်မယ်ဒါပေမဲ့မတရားမှုတွေဟလာလူမဆန်တဲ့ဟာတွေရက်ဆက်မှုတွေကြမ်းကြုတ်မှုတွေဟလာဒီနှိမ့်မှမှုတွေနှိမ့်ဆက်မှုတွေကိုတော့ကျွန်တော်ကတော့မသေးမချင်းသုံးမလဲကျွန်တော်လက်ထက်မှာကလောင်ကြိုင်မှုအခုရေးချီသမ ्या ကာလပေါ်လို့ကျွန်တော်ရေးသွားအောင်ပါဖြစ်ပါတယ်ကျွန်တော်အဲ့ဒါကိုဘုကျော်ဆန္ဒအတင်းကျွန်တော်ပြောချင်ပါတယ်ဒီစာအုပ်ကဟိုအမုန်းတရားနဲ့ရှင်ပြီးတော့ကျွန်တော်ရေးခြင်းဖို့ပါဘူးနှစ်ကတော့ကျွန်တော်မှာဒေါသကြီးကောင်းကြီးမယ်ဆိုတော့အဲ့ဒီဒေါသလည်းဂိူနာဒေါသပါကျွန်တော်ပြောချင်တာကျွန်တော်အကြောင်းဆိုတာလေအကြံတဲ့လူတွေအနှိမ့်ချက်ရှင်းမှန်းခါလာဒါတော့မှစရိပါလို့နောက်ကဆယ်စားလောက်ရေးလို့ရပါလေလို့ကျွန်တော်ပြောချင်ပါလေ
ဟုတ်ကဲ့ဆရာဒီတော့ကိုရေးတော့အာနာပါနီဟာဘယ်လိုတုံ့ပြန်လာလိမ့်မယ်လို့ဆရာထင်ခဲ့ပါလေအစတုန်းကအာနာပါနီဟာအော်ငါတို့လုံနေရလုံနေပါလားပြပြင်ရခေါင်းမှန်စီလာလိမ့်မယ်လို့ထင်ခဲ့ပါသလားသူတို့မဟုတ်ဒီလိုပဲဆရာကိုတင်းမြင့်ထန်တုံ့ပြန်ပြီးတော့ရေးသားလာလိမ့်မယ်လို့ထင်ပါလားဘယ်လိုမျှော်လင့်ခဲ့ပါလဲ
ကျွန်တော်ထင်နေတာကတော့ကျွန်တော်ကိုနောက်ကခေါ်ပြီးတော့ဟလာဒီစိုက်ထားတဲ့ဘွားကြီးတုံမှအာကကြီးကျုပ်ကျိုးပြေသွားအောင်တော့ထပ်ပြီးခြောက်အောင်ပါပဲလို့ကျွန်တော်ညွှန်လင့်ထားပါတယ်။ဘာဖြစ်လို့ဆိုတော့သူတို့ရှိရနေပြီးတော့ပြုပြင်ခြင်းနဲ့စိတ်ကြောင်းလဲခြင်းနဲ့စိတ်ခလာစာနာခြင်းနဲ့စိတ်ခလာအကူညီခြင်းနဲ့စိတ်ခလာတို့မို့လဲအပားသမားခလာလွန်သမားဝင်ချပါတယ်ဆိုတဲ့သမောမျိုးစိတ်မျိုးတွေတော့ဘယ်တော့မှပေါ်မှာမဟုတ်ဘူးခလာငါဒီစာအုပ်ရေးတဲ့တော့ငါ့ကိုခလာဖန်နိုင်သေးတယ်ငါ့ကိုဖန်ရင်လည်းဖန်လိမ့်ဦးမယ်တို့မို့ငါ့ကိုလည်းအပုတ်ချလိမ့်ဦးမယ်အဲ့ဒါငါ့ကိုရန်ရှာလိမ့်ဦးမယ်အဲဆိုတဲ့ဟာကြီးကျွန်တော်မျှော်လင့်ပါတယ်ကျွန်တော်ကအခုပဲကျွန်တော်ထင်းတဲ့အတိုင်းပါပဲအခုဘုံဖွဲ့မှုနဲ့ပတ်သက်ပြီးတော့ကြီးတဲ့ဆောင်းပါတယ်ဆိုရင်ကျွန်တော်ကိုနည်းနည်းချင်းရောက်တဲ့စာစကားတွေပါအများကြီးပါနေပါတယ်ဟုတ်လားကျွန်တော်ထောင်ထဲပြန်ပြင်းလို့ရတဲ့ချင်းရောက်မှုတွေတောင်ပေါ်နေပါပြီအဲ့တော့ကျွန်တော်ကတော့ချင်းရောက်မှုတွေတော့မကြောက်ဘူးပါဘာလို့ဆိုတော့ဒီဟာတွေကကျွန်တော်အသက်လဲ70ကျော်ပါပြီနော်ဒီချင်းရောက်မှုတွေကြောက်မှဖြစ်ကျွန်တော်ဒီစာအုပ်ပဲရေးမလဲဗျာဟုတ်လားဒီအာဏာရှင်တွေနဲ့ကိုကျွန်တော်ဆိုင်းပြီးတော့ပြည်သူတရားခွင်မှာရှင်းမပြနိုင်ရင်ဟလာငင်းချက်မထုတ်နိုင်ရင်ကျွန်တော်သာဟုတ်ပဲရေးမလဲဗျာဒီစစ်ဆိုတာကိုကျွန်တော်ကဟလာပြောကျင်တာကတော့ခင်ဗျားတို့ဒါတွေရှင်းမှာဟလာခင်ဗျားတို့မြင်မှာဟလာတို့မို့လဲခင်ဗျားတို့ကျွန်တော်အပုတ်ချမိပါနဲ့ဒါတွေနဲ့ပတ်သက်ပြီးတော့အဲ့ဒါတွေရှင်းရှင်းငင်းချက်မလုပ်နိုင်ရင်ပြင်မှာလို့ကျွန်တော်ပြောကျင်တယ်အဲ့ဒါပဲ
ဆရာကျွန်တော်နောက်ဆုံးမေးချင်တာကဒီလိုစနစ်ဆိုဒီလိုနှင်းဒုမဆန်နှင်းစဲနှစ်ဆက်တဲ့ဒီစနစ်ဆိုတာဘယ်တော့များပဲပြောက်မယ်ချင်ပါလေဒီမိုကရေစီအပြောင်းလဲဖြစ်တာနဲ့ချက်ချင်းတော့ပြောက်မှန်ပါမှာဆရာလေ
ဟာပြောက်ရမှာပေါ့ဗျာပြောက်ရမှာပေါ့ခင်ဗျာပြောက်ဖို့ကျွန်တော်မယုံလို့ရှိရင်ကျွန်တော်ပဲဒီလိုစာတွေလည်းပဲရေးတော့မလဲငုံခံရုံပဲရှိတော့ပါပေါ့ကျွန်တော်ငုံမခံတာကငုံမခံတဲ့ရေးကျွန်တော်တွေခလာဒီကုန်ဒီလူတွေကိုဒီအာနာရှင်တွေကိုကျွန်တော်ကဟလာအာခန်းကြီးအန်တုနေသမ ्या ကာလပတ်လုံးကတော့ဒီလူတွေကတကယ်တော့ခါမှာဟလာပြုတ်ကြမှာပဲဒါကခင်ဗျာကဘာမှကြည့်ပါဒီဟိုဟစ်တလာတွေမူဆလနီတွေဟလာအများကြီးပြုတ်ကြသွားခဲ့ပြီဗျာဟလာဥမာဆိုတော့ဥနေဝင်လို့ပုတ်ဗမာပြည်လူပြောရင်ဥနေဝင်လို့လူမျိုးတွေပြုတ်ကြခဲ့ရပြီကျွန်တော်ယုံနေဗျာဟလာကျွန်တော်ဒါလုပ်တာအမုန်းတရားနဲ့လုပ်နေတာမဟုတ်ဘူးမတရားမှုဟာမတရားမှုတွေဟာပြုတ်ပွဲရမယ်ဆိုရင်ယုံကြည်ချက်နဲ့လုပ်နေတာ
ဟ ဥကြဆန္ဒရဲ့မြန်မာပြည်တုံးသက်ချက်မှာဥဝင်တင်ကွယ်လွန်ခြင်းတုံးနှစ်မြောက်အထိမ်းအမှတ်ဖြစ်ပြန်ပြီးထုတ်လွှင့်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုဒီခါမှာတော့အခုလာမယ့်စနေနေ့ညတိုင်းဒေသကြီးစီစဉ်မှာပါရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ရအောင်ပါ။
ဒုတိယအကြော့ကျင်းပဖို့ရှိတဲ့ 27 ရာစုပင်လုံညဉ့်ညံ့ရေးညီလာခံကိုမေလတတိယပတ်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ။ရှေ့မတိုးနောက်မဆုတ်သာဖြစ်နေတဲ့ညဉ့်ညံ့ရေးလုပ်ငန်းစဉ်တစ်ခုလုံးအတွက် 27 ပင်လုံညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာတွေရှိနေပါသလဲ? NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ညီညာရေးလုပ်ငန်းစဉ်တရက်ဖြစ်ဖို့အလားအလာမှာဘာတွေကအကဲစမ်းချက်တွေရှိနေပါသလဲ?ဘာတွေကအလားအလာကောင်းနေပါပြီလဲ?လာမယ့်စနေနေ့ည10ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မေးခွန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်း ကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com
ဖြစ်ပါတယ်ရှင်။ဒါရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ်သောတာရှင်တွေကိုကြိုဆိုပါတယ်ရှင်။သောတာရှင်တွေနဲ့လည်းစနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုက်အစီအစဉ်တွေကိုပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ခုဒီခါမှာတော့အပတ်စဉ်အားစားခဏ
ဘာစလိုနာကဘောလုံးတွေနဲ့ပါတင်ပါတယ်ရွာသမင်းသားလီကမှာတော့ကာစီကိုလို့ခေါ်တဲ့ရွာမယ်ရွာနဲ့ဘာစလိုနာအဲ့လိုထိတိုက်တွေ့ကြကြပါတယ်ဒီဘက်မှာရွာကဂိုးရင်သွင်းပေမဲ့ပွဲပြီးဖို့စက်ကမိုင်းအလိုမှာမက်ဆီသွင်းတဲ့ဂိုးနဲ့ဘာစလိုနာကရွာကိုနောက်ဆုံးမှာ၃ဂိုးနဲ့ဂိုးနဲ့နိုင်ရသွားပါတယ်ဘာစလိုနာအတွက်မက်ဆီကငကိုရော့ကက်တက်ကတဂိုးသွင်းခဲ့ပြီးတော့ရွာအတွက်တော ဆိုတော့ဒီနေ့လာလီဂါဖလားကိုဖယ်သိမ်းရမယ်လို့ထင်ပါတယ်အင်္ဂလန် FA ဖလားဘောလုံးပြိုင်ပွဲမှာတော့ Chelsea နဲ့ Arsenal တို့ final ကပ်သွားပါတယ်။နှစ်နေ့ကလာခဲ့တဲ့ပထမ semi final မှာ Chelsea က Tottenham ကို 4-2 နဲ့နိုင်ပါတယ်။နှစ်ဂိုးစီတည်ဖြစ်ပြီးမှ Hazard နဲ့ Matic တို့တွင်းတဲ့ဂိုးရင်းနဲ့ Chelsea က 4-2 နဲ့နိုင်သွားတာပါ။ဒီနေ့ကနေ့က Arsenal နဲ့ Man City တို့ရဲ့ဒုတိယ semi final မှာတော့ minute 90အထိတဂိုးစီတည်ဖြစ်နေလို့အချိန်ကိုကန်ကြတာမှာ Arsenal က Sanchez တွင်းတဲ့ဂိုးနဲ့နောက်ဆုံးမှာ Man City ကို 2-2 နဲ့နိုင်ရသွားခဲ့တာဖြစ်ပါတယ်။ဥရောပ Champions League semi final မှာတော့ Leicester Champion Real Madrid က Atletico Madrid နဲ့တွေ့မှာဖြစ်ပြီးတော့ပြင်သစ်က Monaco ကတော့ Italy Champion Juventus နဲ့တွေ့မှာပါ Champions League semi final ဖွဲ့စဉ်နဲ့ပတ်သက်ပြီးတော့ Real အစီအရင် Director Emilio Butragueño ကတော့
Vamos a ver, estamos en las semifinales de la Liga.
အင်္ဂလိပ်မှာကစားရမယ့်ပထမပွဲကိုကျွန်တော်တို့တေးချပြင်ဆင်ရမှာပါတင်းအကြောင်းတင်းကောင်းကောင်းသိပါတယ်ကျွန်တော်တို့နောက်တန်းကကောင်းတယ်လို့သူတို့ခံစစ်ကလည်းဘူးသိပေးရလိမ့်ရှိတဲ့အတင်းမဟုတ်ပါဘူးကျွန်တော်တို့အနေနဲ့အရန်တိထားရမှာဖြစ်ပြီးအမှားမလုပ်မိဖို့လိုပါတယ်ဖိုင်နယ်ရောက်ဖို့အတွက်အကောင်းဆုံးကစားနိုင်မယ်လို့မျှော်လင့်ပါတယ
်အက်တလတီကိုတင်းရဲ့ဥဆောင်နေကြရေးမူကလမန်တီဗီလိုဗတ်ကလည်းနောက်တဲ့သိမ့်မကွာတာကြောင့်ဒီဖိုင်နယ်မှာခြေစွမ်းပြနိုင်ဖို့အရေးကြီးတယ်လို့ပြောလိုက်ပါတယ်
။ Bueno pues creo que lo más importante
es tener ya más သိတော့မကွာပါဘူး။အသင်းစလုံးမှာတူတဲ့အချက်တွေရှိပါတယ်။ဒါကြောင့်ဒီဒီဖိုင်နယ်ကတော့အသင်းစလုံးချင်းချင်းပြီးအခွင့်အရေးလေးစားပြီးရှိပါတယ်။ဟိုဒီနိုင်ငံလည်းကိုယ်ပုံစံအတိုင်းကစားကြမှာပါ
။ Morocco နီးပြလီယိုနာရိုဂျာတင်းကတော့ Juventus အသင်းဟာအသင်းကောင်းတဲ့အသင်းဖြစ်တာကြောင့်ဒီပွဲကခက်လိမ့်မယ်လို့ပြောပါတယ်
။ Pero un rincón
ကျွန်တော်တို့ကဂျွန်ဗင်တက်နဲ့ကစားရမှာပါ။သူတို့ကအရန်တောင်ပြီးချန်ပီယံလိဂ်အတွေ့အကြုံရှိတဲ့ကစားသမားတွေအများကြီးပါ။ဒီဒီအမှတ်ပေးပွဲကပြီးသလောက်ဖြစ်နေပြီဆိုတော့သူတို့မှအဲ့ဒီအားသာချက်ရှိပါတယ်။သူတို့ကအရန်ကောင်းတဲ့အသင်းဖြစ်ပြီးခက်ခဲတဲ့ပြန်ဘက်ပါ။မက်ဒရစ်နှစ်သင်းနဲ့မတူတာကတော့သူတို့ရဲ့ခံစစ်ကဥရောပမှာအကောင်းဆုံးပါ
။ Juventus နီးပြအလက်ဂရီကလည်း semi final မှာ Real အသင်းနဲ့မတွေ့ချင်ပေမဲ့ Monaco အသင်းမှာလူငယ်ကစားသမားကောင်းတွေအများကြီးရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်။
Comunque sia, il Monaco è una squadra che arriva nel
Giulia Nero ma tu ci ma da per me Monaco a Cina si inizia nel go settare a Cina. Quello io la le sogrega tu le cango ba. Monaco a Cina နီးစနစ်ပိုင်းရောနီးပြူဟာပိုင်းရောကောင်းပါတယ်။သူတို့လူငယ်တွေထဲမှာဖြည့်ချမ်းကစားသမားတွေရှိပါတယ်။ဂျူဝင်တက်စ်ဆိုသမိုင်းကြောင်းတော့မရှိပါဘူး။ဒီလိုမရှိလို့ဂျူဝင်တက်စ်အပြင်ဖိုင်နယ်ရောက်ဖို့အားတာတယ်လို့ပြောလို့မရပါဘူး။ဒါပေမဲ့ဂျူဝင်တက်စ်ရဲ့ယူမန်းချက်ကတော့ဖိုင်နယ်တက်လာပြီးချန်ပီယံလိဂ်လာရဖို့ပါပဲ
။ပထမကြောက်ကတော့လာမယ့်မီလာ၂ရက်နေနဲ့၃ရက်နေမှာစကားမှဖြစ်ပြီးတော့ဒုတိယကြောက်ကတော့မီလာ၉ရက်နေနဲ့၁၀ရက်နေမှာစကားကြမှာပါ။ဖိုင်နယ်ကတော့လာမယ့်ကျွန်တော်၃ရက်နေကြာရင်ဗြိတိန်နိုင်ငံကားစစ်ပြူမှာပုံလို့ကြမှာဖြစ်ပါတယ်နော်။Europa League semi final မှာတော့ Netherlands နိုင်ငံက Ajax Amsterdam နဲ့ဂျာမန်နိုင်ငံက Olympic Lyon တို့တွေ့မှာဖြစ်ပြီးတော့ Spain က Celta Vigo ကတော့ England က Manchester United နဲ့ကစားမှာပါ။ပထမကြောက်ကို Milan 4ရက်နေမှာကစားမှာဖြစ်ပြီးတော့ဒုတိယကြောက်ကို Milan 7ရက်နေမှာကစားကြမှာဖြစ်ပါတယ်။ Final ကိုတော့ Milan 24ရက်နေကြာရင် Sweden နိုင်ငံ Stockholm မှာကျင်းပမှာဖြစ်ပါတယ်နော်။ England နဲ့ Arsenal ကစားတော့ဟောင်း Ugo Ekwe ဟာလူပြေနှလုံးရက်တက်ပြီးတော့ပြီးခဲ့တဲ့တောက်ကြံတွေကကွယ်မသွားခဲ့ပါတယ်။လက်ရှိမှာ Tottenham Hotspur အသင်းရဲ့ U23 အသင်းနီးပြလုံနေတဲ့ Ekwe ဟာကြာသပတေးနေ့က Tottenham အသင်းရဲ့လေ့ကျင့်ရေးကွင်းမှာလူပြေနှလုံးရက်တက်ပြီးတော့လဲကျသွားတာကြောင့်သူ့ကိုဆေးုပ်အမြန်တင်ခဲ့ပေမဲ့တောက်ကြံတွေအစောပိုင်းမှာကွယ်လွန်သွားခဲ့တယ်လို့ Tottenham အသင်းကထင်ကြခဲ့ပါတယ်ညာ။ကောက်တီးသတင်းတွေမှာတော့ American ကကမ္ဘာကျော်ကောက်တီးသမား Tiger Woods ဟာကြောကုန်းနဲ့ခြေထောက်ခွဲသိမ်းထားတဲ့ဒဏ်ရာတွေကြောင့်ကောက်တီးကစားတာကနေ6လလောက်အနားယူရမယ်လို့ကြေညာလိုက်ပါတယ်။သူရဲ့ခွဲစိတ်ကူတာမှုအောင်မြင်ပြီးတော့ဒဏ်ရာပျောက်ကင်းသက်သာမယ်လို့ယုံကြည်တယ်ဆိုပြီးတော့သူရဲ့အင်တာနက်စာမျက်နှာမှာပြောထားပါတယ်။ Tiger Woods ဟာကြောဒဏ်ရာကြောင့်ပြီးခဲ့တဲ့ February လကစပြီးတော့ကောက်တီးကစားတာကနေနားနေကြတာဖြစ်ပြီးတော့အခုတင်ကြောကုန်းခွဲစိတ်တာဟာ2014နောက်ပိုင်းမှာ၄ချိန်မြောက်ခွဲစိတ်တာလည်းဖြစ်ပါတယ်ညာ။နန္ဒမာရသွန်ပြိုင်ပွဲကိုတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ဗြိတိန်တော်ဝင်မိသားစုဝင်တွေဖြစ်တဲ့မင်းသားဝီလျံနဲ့ချင်းအားတော်ကိတ်တို့တို့ရောက်အားပေးခဲ့တယ်လို့မင်းသားဟယ်ရီလည်းဒီပြိုင်ပွဲကိုအားပေးခဲ့ပါတယ်။ဒီနေ့လန်ဒန်မာရသွန်ပြိုင်ပွဲမှာတော့အမျိုးသားဘက်မှရောက်အမျိုးသမီးဘက်မှပါဆင်ညာနိုင်ငံသားတွေအနိုင်ရသွားပါတယ်။အမျိုးသားဘက်မှာတော့ဒန်နီယယ်ဝမ်ဂျူကနှစ်နာရီ5မိနစ်48စက္ကန့်နဲ့အနိုင်ရသွားပြီးတော့အမျိုးသမီးဘက်မှာတော့မေရီကေတနီကနှစ်နာရီ18မိနစ်31စက္ကန့်နဲ့ကမ္ဘာစံချိန်ဆင်နိုင်ခဲ့ပါတယ်နော်။
ပြန်နေတဲ့ဆက်ထားတဲ့အားကစားခဏကိုနားဆင်ကြကြတာဖြစ်ပါတယ်။သောတာရှင်နေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေဘဒူးနီညပိုင်းအစီအစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြီးညာပေးပါမယ်ရှင်။
ကမ္ဘာတော်ကသတင်းမီဒီယာလွတ်လပ်ခွင့်ရမကြုံဘူးလို့ချင်းချောက်ခံရတဲ့အကြောင်းပြည်ထောင်နိုင်ငံခြေဆိုင်နယ်စည်းမချသတင်းတောင်မြတ်ဖွဲ့ RSF ကနှစ်ပတ်လည်သတင်းလွတ်လပ်ခွင့်ညွှန်ကြားဒီကနေ့ထုတ်ပြန်ရမှာပြောဆိုလိုက်ပါတယ်။သတင်းလွတ်လပ်ခွင့်အစင်တန်းတိုးတက်လာတဲ့နိုင်ငံတွေထဲမှာမြန်မာ၊လာအို၊ဖိလစ်ပိုင်၊ပါကစ္စတန်၊ဆွီဒင်တို့ပါဝင်ပါတယ်။အမေရိကန်ကတော့အဆင့်နှစ်ဆင့်ရောကျပြီး43နေရာမှာရှိနေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုချင်းဝန်ကြီးတွေရှာချပေးမဲ့အစီအစဉ်ကြောင့်ဩစတြေးလျငွေကြေးစည်းကွက်မှာအစုရှယ်ယာဈေးတွေမနေ့ကမြင့်တက်သွားခဲ့တယ်လို့အာရှဈေးကွက်တွေမှာလည်းရှယ်ယာဈေးတွေအကောင်းခဲ့ပါတယ်။ကမ္ဘာပေါ်ကစက်မှုထုံးကားတဲ့နိုင်ငံတွေနဲ့အမေရိကန်ဟာကော်ပိုရေးရှင်းကြီးလုပ်ငန်းတွေပေါ်ခွန်ကောက်ခံမှုတော့အမြင့်ဆုံးဖြစ်ပြီးသမ္မတထွန်းကဒါတွေကိုအကြီးကျယ်ရှာချဖြစ်ဖို့ပြင်ဆင်နေတာပါ။မြောက်ကိုရီးယားနဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်နေရတဲ့နဲ့ပတ်သက်ပြီးရှင်းလင်းပြောဆိုမဲ့သမ္မတအင်ဂျီယိုကအစီအစဉ်မှာထပ်တော်မတူတက်ရောက်ဖို့တမတော်နဲ့ထွန်းကဖိတ်ကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့ဒေါင်ချီနဲ့နျူကလ িয়ার အစီအစဉ်တွေပေါ်တင်းမာမှုတွေတိုးပွားလာနေတဲ့အချိန်မှာပဲတမတော်ထွန်းကအခုလိုဖိတ်ကြားလိုက်တာပါ။စီးရီးယားနိုင်ငံမြောက်ပိုင်းမှာဒီလ၄ရက်နေ့ကဒါရုလက်နက်နဲ့တိုက်ခိုက်မှုကိုပြင်သစ်ကျွမ်းကျင်သူတွေရဲ့လေးလံဆန်းစစ်ချက်တွေအရဆောင်ရင်ဒါရုစိတ်သုံးပြီးအရသားတွေကိုတိုက်ခိုက်ရမှာစီးရီးယားစစ်ရဲကတာဝန်ရှိကြောင်းတွေ့ရှိခဲ့ရတယ်လို့ပြင်သစ်နိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တိုက်ခိုက်နေထိ ंछ ုပ်ထားတဲ့ခန်ရှိုင်ဟုံးမျိုးကတိုက်ခိုက်ခံရမှုတွေ့မှာလူ80ကျော်သေဆုံးပြီးစီးရီးယားလီဒက်စကန်ကူအမေရိကန်ကမစ်ဆိုင်းလုံးနဲ့လက်တုံပြန်တိုက်ခိုက်ခဲ့တဲ့ဒီလည်းဖြစ်ပွားခဲ့တာပါ။တိုက်ခိုက်ရမှာအုံပြုတဲ့ဆောင်ရင်ဒါရုလက်နက်နဲ့မူနာတွေကိုစမ်းသပ်စစ်ဆေးရမှာစီးရီးယားစစ်ရဲတိုက်ခိုက်ခံကထထုတ်တာဖြစ်တဲ့အကြောင်းခိုင်လုံတဲ့သတင်းအရင်းမြစ်တွေအရသိရှိရတယ်လို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးရှာမတ်ခါယောကဒီကနေ့ပဲပြောဆိုလိုက်တာဖြစ်ပါတယ်
။သတင်းကြီးချုပ်ကိုကောင်းလင်ဥပဒေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်စုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့မီကဲလ်ဒူဗင်စကီဖြစ်ပါတယ်။ကျွန်မအီတန်ဆမရှင်။ VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းဒိုမီတာ24/40/48/50အပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းမွန်ကြကြပါစေရှင်။
We'll be right back. This program has come to you from the Voice of America, Washington.